Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တန်ရဲ့2016ခုနှစ်ဩဂုတ်လ4ရက်ကြာသပတေးနေ့ည9:00နာရီကနေ10:00နာရီအထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ25 32 50နဲ့လိုင်းလက်မီတာ190တို့ကနေဖန်ယူနိုင်ပါလိမ့်ရှင်။ကျွန်မခွန်ညိုပါအခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ဒီကနေ့ညပိုင်းသတင်းတွေကိုရှားပုံနဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ကြပါပါ။Republican သမ္မတလောင်းဒေါ်နယ်ထရမ့်ကသူ့ရဲ့မဲဆွယ်စည်းဝေးအဖွဲ့ဟာတိတ်ကိုညီညွတ်ခိုင်မာနေတယ်လို့ပြောလိုက်ပါတယ်။တူရကီအာဏာသိမ်းကြိုးပမ်းမှုနောက်ကွယ်ကဘာသာရေးဆရာနဲ့ဆက်ဆက်တယ်လို့ဆိုတဲ့စီးပွားရေးလုပ်ငန်းတွေကိုနှိပ်ကွပ်မယ်လို့တူရကီသမ္မတကပြောပါတယ်။ World Vision အဖွဲ့ကရန်ကုန်ကဒေါ်လာတန်ဖိုးများစွာကိုအကြီးအကဲတာဝန်ရှိသူတူကဟားမတ်စ်အကြမ်းဖက်အဖွဲ့အတွက်လွှဲပြောင်းပေးခဲ့တယ်လို့ Israel ထောက်လိုင်းရေးကဆွဆဲလိုက်ပါတယ်။ဒီသတင်းတွေနဲ့အတူတခြားနိုင်ငံတွေကထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။အခုညပိုင်းသတင်းလွှာတွေထဲမှာတော့ကချင်ပြည်နယ်တနိုင်းမြို့နယ်အတွင်းအစိုးရတပ်နဲ့ကချင်လက်နက်ကိုင်တပ်ဖွဲ့တွေကြားမှာမနေ့ကနေဒီနေ့အထိတိုက်ပွဲတွေကြိုးစားဖြစ်နေပါတယ
်။မနေ့ကပေါ့လေသူတို့ကအစိုးရနဲ့ဒီတပ်ပိုင်းကနေပြီးတော့မှာဒီစုစုအနောက်ဘက်မှာရှင်မော်တွေရှိတယ်။အဲ့ဒီရှင်မော်တွေမှာ
ကချင်အကျိုးဆောင်အဖွဲ့ကပြောခွင့်ရသူတဦးရဲ့ပြောကြားချက်နဲ့အတူထုတ်လွှင့်ပေးသွားမှာပါ။တခါတပ်မတော်နဲ့တိုင်းရင်သားလက်နက်ကိုင်တပ်ဖွဲ့တွေဘလို့ပေါင်းစည်းနိုင်ကြမလဲဆိုတော့တိုင်းရင်သားလက်နက်ကိုင်အဖွဲ့တချို့ရဲ့ဆွေးနွေးပွဲအခြေအနေရက်တရာစီမံကိန်းမှာလူ600ကျော်ကိုအမည်မဲစီရင်ကပယ်ဖျက်ပေးထားပေမဲ့ပြည်ပရောက်နိုင်ငံရေးတက်ကြွလှုပ်ရှားသူတွေနေရက်ပြန်လာရေးမှာရှိနေစေအကန့်အသတ်တွေကဘာတွေလဲဆိုတာကိုလည်းသိကြရမှာပါအမေရိကန်ရောက်မြန်မာຫນွယ်ဘွားအရေးအတွက်3သိန်းလောက်ရှိနေပြီအဲ့ဒီထက်ကကောလိပ်တက်သူတွေဟာ83ရာခိုင်နှုန်းအထိတိုးလာတယ်ဆိုတော့အမေရိကန်ရောက်မြန်မာလူမျိုးတွေရဲ့ပညာရေးအကြောင်းကိုလည်းနောက်ပိုင်းမှာသိကြရပါမယ်ဒီလိုသတင်းတွေမတိုင်ခင်အခုရင်ဆုံးနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ရှားဖောင်တို့ကကြီးညာပါမယ်ရှင်
Republican သမ္မတလောင်းဒေါ်နယ်ထရမ့်ကသူ့ရဲ့ Republican သမ္မတလောင်းဒေါ်နယ်ထရမ့်ကသူ့ရဲ့မဲဆွယ်စည်းဝေးအဖွဲ့ဟာတိတ်ကိုညီညီညွတ်ညွတ်ရှိနေတယ်လို့ပြောလိုက်ပါတယ်။သူ့ရဲ့မဲဆွယ်စည်းဝေးအဖွဲ့နဲ့ Republican Party တို့မှာအခြေအနေတွေမတည်မငြိမ်နဲ့မညီမညွတ်ဖြစ်နေတာကိုပြတဲ့အရေးလက္ခဏာတွေထွက်နေတဲ့ကြားမှာပဲသူကအဲ့လိုပြောတာပါ။နောက်ဆုံးအခြေအနေတစ်ခုထွက်လာတာကတော့ဗိုလ်ထုနေကပါထရမ့်ရဲ့ဒုတိယသမ္မတလောင်းဖြစ်တဲ့အင်ဒီယားနာပြည်နယ်အုပ်ချုပ်ရေးမှူး Mike Pence ကရွေးကောက်ပွဲပြန်ဝင်ရမယ်အောက်လွတ်တော်ဥက္ကဋ္ဌ Republican လွှတ်တော်အမတ် Paul Ryan ကိုထောက်ခံလိုက်တာဖြစ်ပါတယ်။ပေါ်ရယန်ကိုနောက်တက်တန်းတစ်ခုအတွက်ထရမ့်ကထောက်ခံချက်မပေးဘဲပါတီကောင်းဆောင်ပိုင်းကိုဆန့်ကျင်ရည်တည်ထားတာပါ။ဒါအပြင်မစ္စတာပန့်စ်ကဝါရင်အထက်လွှတ်တော်အမတ်ဂျွန်မက်ကိန်းနဲ့ပတ်သက်ပြီးတော့လည်းချီးကျူးစကားပြောပါတယ်။အရီဇိုနာပြည်နယ်ရီပက်ဘလစ်ကန်အထက်လွှတ်တော်အမတ်မက်ကိန်းဟာအမေရိကန်နိုင်ငံအပေါ်နဲ့အားကောင်းတဲ့စစ်ဖက်တစ်ခုဖြစ်ဖို့ဆိုတာပေါ်အမြဲတမ်းရည်တည်လှုံ့ဆော်ခဲ့တယ်လို့မစ္စတာပန့်စ်ကပြောပါတယ်။မက်ကိန်းကိုသူမနစ်မြို့တဲ့အကြောင်းကိုလည်းထရမ့်ကလူသိရှင်ကြားပြောထားတာပါ။သမ္မတဟောင်းတွေဖြစ်ကြတဲ့ George H.W. Bush နဲ့ George W. Bush တို့အပြင်ထရမ့်ရဲ့ပြန်ပယ်ဟောင်းတွေဖြစ်ကြတဲ့ Texas အထက်လွှတ်တော်မှ Ted Cruz, Ohio ပြည်နယ်အုပ်ချုပ်ရေးမှူး John Kasich တို့အပါအဝင်ထိပ်တန်း Republican Party ဝင်အများပြားဟာထရမ့်ကိုဒုသိရှင်များထောက်ခံဖို့ညင်ထားတာမျိုးဒါမှမဟုတ်လေစိတ်မပါလက်မပါထောက်ခံတာမျိုးပဲလှုပ်ထားကြတာပါ
ပြည်ထောင်နိုင်ငံလန်ဒန်မြို့လယ်မှာဗုဒ္ဓနေညာပိုင်းကဆိုမာလီယာနယ်ဝအမျိုးသားတူကဒါနဲ့ထိုးတိုက်ခိုက်တာကြောင့်အမျိုးသမီးတူသေဆုံးပြီးလူ9ယောက်ဒဏ်ရာရခဲ့တဲ့ဖြစ်ရဟာအကြမ်းဖက်ဝါရဆွဲလုပ်ရက်လို့ဆိုနိုင်တဲ့အစွန်းရောက်မှုကိုပြသတဲ့တပ်တွေအထောက်အထားတစုံတရာမတွေ့ရဘူးလို့လန်ဒန်ရဲတပ်ဖွဲ့ကပြောပါရယ်စိတ်ဖောက်ပြန်ပြီးတော့လှုပ်သွားပုံရတယ်လို့ဆိုပါရယ်တိုက်ခိုက်သူအသက်16နှစ်အရွယ်အမျိုးသားကိုတော့လန်ဒန်တက္ကသိုလ်အနီးက Russell Square ပန်းချီမှာဒါလိုက်အောင်တိုးတဲ့လက်စစ်ကျင်ဆက်ကိုတုံးပြီးရဲတပ်ဖွဲ့ကဖမ်းဆီးခဲ့ပါရယ်ဘသူပဲဝါဆိုတာတရားဝင်မပြောသေးတဲ့ဒီလူငယ်ကိုအနီးအနားကစေယုံတစ်ခုမှာရဲတပ်ဖွဲ့တွေကထိန်းသိမ်းထားပါတယ်။လန်ဒန်တို့မြို့တော်မှာရှိတဲ့ဒီဝန်ကြီးချုပ်နေထိုင်တဲ့ဒေါင်းနင်းလန်လွတ်တော်အဆောက်အဦအပါအဝင်ထင်ကရနေရာတွေမှာတနက်ကိုင်းကင်းလက်တပ်ဖွဲ့တွေနဲ့လုံခြုံရေးစောင့်ကြနေတဲ့အကြောင်းလန်ဒန်မြို့တော်ရဲတပ်ဖွဲ့ကြီးကဘန်နက်ဟိုဂန်ဟောက်ကပြောပါတယ်။ပြည်ထောင်ကရဲဝန်နဲ့အများစုဟာတနက်ကိုင်းဆောင်လက်မရှိသလိုလန်ဒန်မြို့ကရဲအရာရှိ3000တထောင်မှာအများစုကတနက်ကိုင်းဆောင်မထားပါဘူး။ဒါကြောင့်လန်ဒန်မြို့လမ်းမတွေပေါ်မှာတနက်ကိုင်းရဲတပ်ဖွဲ့တွေချထားဖို့ဆုံးဖြတ်ချက်ကထူးခြားနေပါဗျ။ဒါနဲ့ထိုးတိုက်ခိုက်ခံရတဲ့အသက်60ရွယ်အမေရိကန်နိုင်ငံသူအမျိုးသမီးကိုအရေးပေါ်ဆေးဝါးနှန်းတွေကတိုက်ခိုက်ခံရတဲ့နေရာမှာအသက်ကယ်ဖို့ကြိုးစားခဲ့ပေမဲ့သိပ်မကြခင်မှာပဲသေဆုံးသွားခဲ့ပါဗျ။တိုက်ခိုက်ခံရသူတခြား3ဦးကတော့ဒီကနေ့မနေ့ပိုင်းမှာဆေးရုံကဆင်းနိုင်ခဲ့ပြီးကျန်တဲ့ဦးရဲ့အခြေအနေကိုတော့မသိရသေးပါဘူးရှင်။
တူရကီနိုင်ငံမှာမအောင်မမြင်ဖြစ်ခဲ့တဲ့ဆေးရနာသိမ်းမှုကိုနောက်ွယ်ကကြိုးကန်စီစဉ်ခဲ့တယ်လို့ဆွဆွဲခံထားရတဲ့အမေရိကန်မှနေထိုင်သူမွတ်စလင်ဘာသာရေးဆရာနဲ့အချိတ်ဆက်ရှိတယ်လို့တန်တရားရှိတဲ့စီးပွားရေးလုပ်ငန်းတွေကိုရှင်းပြမယ်လို့တူရကီသမ္မတရီဂျစ်တိုင်းအာရိုဝန်ကအခိုင်အမာပြောလိုက်ပါတယ်။ဖတ်တူလဂူလန်ရဲ့လှူရှောင်းမှုကိုပေးတဲ့ငွေတပြားတိုင်းဟာနိုင်ငံကိုပြစ်ခတ်ဖို့တနပ်ပြောင်းထဲမှာရောက်နေတဲ့ကြီးစံတစ်ထောင်ဖြစ်တယ်လို့အန်ကာရာမြို့တော်မှာဂျာဇာဘရီနီကကုန်သည်ကြီးများအတင်းကောင်းဆောင်တွေကိုသမ္မတအာရိုဝန်ကပြောပါတယ
်။ Millete kurşun sıkanı nasıl affetmiyorsak o kurşunu finanse edeni de affetmeyeceğiz.
ကျွန်တော်တို့လူထုကိုထိမှန်တဲ့ကြည်စံကိုပြစ်ခတ်လိုက်သူတွေကိုကျွန်တော်တို့ခွင့်မလို့တလို့ပဲအဲ့ဒီကြည်စံအတွက်ငွေပေးသူကိုလည်းခွင့်လွှတ်မှာမဟုတ်ပါဘူးအခုချိန်မှာအဲ့ဒီအဖွဲ့ရဲ့ចောင်းတိုင်းဝင်ခွင့်စာမျိုးဝဲဖြည့်ဖို့တင်ပေးတဲ့ចောင်းတိုင်းအိမ်တိုင်းဟာအကြမ်းဖက်ဝါဒအတိုက်အညုံတစ်ခုပါပဲဒီအဖွဲ့ရဲ့စီးပွားရေးလုပ်ငန်းတိုင်းပရဟိတအဖွဲ့တိုင်းအသင်းအဖွဲ့တိုင်းဟာအကြမ်းဖက်ဝါဒီအဖွဲ့ပါပဲလို့တမရအာရိုဝန်ကပြောပါတယ်အမေရိကန်နိုင်ငံပင်ဆယ်ဗေးနီးယားပြည်နယ်မှာ1999ခုနှစ်ကတည်းကနေထိုင်နေတဲ့ဂူလန်းကိုအကြမ်းဖက်ဝါဒီတူအဖြစ်တမရအာရိုဝန်ကခေါင်းစဉ်တက်ထားပါတယ်ကူလန်းကိုတူရကီနိုင်ငံကိုပြန်ပြီးလွှဲပြောင်းပေးဖို့တူရကီကအမေရိကန်ကိုတောင်းဆိုထားပါတယ်။ဆွဆဲချက်တွေကိုကူလန်းကညင်ထားပြီးအာဏာသိမ်းမှုကြိုးစားတာကိုပြစ်တင်ရှုတ်ချထားပါတယ်
။မြောက်ကိုရီးယားကဒုံးကျည်စစ်တပ်တာတွေပို့ပို့ပြီးလှုပ်လာနေတဲ့အပေါ်ဘလို့တုတ်ပြန်ရမလဲဆိုတာကုလသမဂ္ဂလုံခြုံရေးကောင်စီထဲမှာတွေ့ရင်တဲ့သဘောထားမကြသေးဘူးဖြစ်နေပါတယ်။ဒီအတော်တွင်းမှာပဲဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေကပို့ပြီးပြင်းထန်တဲ့စစ်ရေးဆိုင်ရာမူဝါဒတွေချမှတ်ဖို့လှုပ်လာနေတဲ့အတွက်ပြည်တွင်းမှာရောပြည်ပမှာပါဆန့်ကျင်ကန့်ကွက်တာတွေနဲ့ဆက်ပြီးရင်ဆိုင်နေရပါတယ်။ဗုဒ္ဓဦးနဲ့အစိုးပိုင်းမှာမြောက်ကိုရီးယားကဒုံးကျည်နှစ်စင်းပြစ်လွတ်ခဲ့ပြီးတဲ့နောက်ဂျပန်နဲ့အမေရိကန်နိုင်ငံတွေကပန်ကြားတဲ့အတွက်အဖွဲ့ဝင်15နိုင်ငံပါကုလသမဂ္ဂလုံခြုံရေးကောင်စီအစည်းအဝေးကိုအဲ့ဒီနေ့မှပဲလုပ်ပါတယ်။မြောက်ကိုရီးယားကပြစ်လွတ်တဲ့ဒုံးကျည်တွေဟာဂျပန်ပိုင်းရေပြင်နယ်နိမိတ်ထဲဒါမှမဟုတ်တိုက်ကိုနှိကတဲ့နေရာမှာကျသွားခဲ့ပါတယ်။ဒီကိစ္စဟာဒေသအတွင်းလုံခြုံရေးနဲ့ဘေးရန်ကင်းရေးအတွက်တကယ်ကိုပြဿနာကြီးဖြစ်နေတယ်လို့ကုလသမဂ္ဂဆိုင်ရာဂျပန်တန်အမတ်ကြီးခိုရိုဘက်ရှိုကသတင်းထောက်တွေကိုပြောပါရယ်ဂျပန်ရေပိုင်နဲ့ထဲကျူးကျော်တဲ့လောက်ရဟာတိတ်ကိုစိုးရိမ်စရာကောင်းတဲ့ကိစ္စဖြစ်တယ်လို့ဒီကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမူကပြောတဲ့အကြောင်းပြောခွင့်ရစတက်ဖနီဒူဂျာရစ်ကပြောပါရယ်မြောက်ကိုရီးယားကလုံခြုံရေးကောင်စီဆုံးဖြတ်ချက်တွေကိုချိုးဖောက်ပြီး၄ချိန်မြောက်နျူကလ িয়ার ဆန့်တက်တာနဲ့တာဝဲပစ်ဒုံးကျည်နှစ်စင်းပြစ်လွတ်တာတွေကြောင့်မတ်လမှာကုလသမဂ္ဂကနေပြင်းထန်တဲ့ဒဏ်ခအရေးယူမှုအသစ်တွေချထားပါရယ်မြောက်ကိုရီးယားအနေနဲ့နျူကလ িয়ার နဲ့ပက်ထိန်ဒုံးကျည်တွေမထုတ်ဖို့ကုလသမဂ္ဂကပိတ်ပင်ကန့်သတ်ထားတာပါရှင်
ဒီအမေရိကန်အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ57 kHz 585နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီရီကနေကြာတာပရိညာဘက်တရင်တွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။မလေးရှားလေကြောင်းလိုင်းလေကြီးစင်အမှတ် MH17 ကိုပြတ်ကျအောင်လုပ်လိုက်တဲ့ဘဲသူကိုမဆိုတရားဥပဒေအရရေးယူမယ်လို့ယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုကပြောလိုက်ပါတယ်။မလေးရှားနိုင်ငံကိုဒီကနေ့ပထမဆုံးတရားဝင်ခီးစင်ဖြစ်ရောက်သွားချိန်မှာယူကရိန်းသမ္မတကအဲ့ဒီလိုပြောတာပါ။သမ္မတပိုရိုရှန်ကိုကွာလာလမ်ပူမြို့တော်တောင်ပတ်နားလေကပူထရာဂျာယာမြို့မှာမလေးရှားဝန်ကြီးချုပ်နာဂျစ်ရော့ဇက်ကအခမ်းအနားနဲ့ကြိုဆိုပါတယ်။နိုင်ငံကောင်းဆောင်နှုတ်ဦးကြားကိစ္စရပ်မျိုးစုံကိုဆွေးနွေးကြတာမှာ MH17 လေယာဉ်ပြတ်ကျတဲ့ကိစ္စလည်းပါတာပါ။အဲဒီနောက်ပူးတွဲလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်လေယာဉ်ပြတ်ကျအောင်လုပ်တာဘယ်သူတွေဆိုတာသိအောင်လုပ်ပြီးတရားဥပဒေနဲ့အညီအရေးယူဖို့လိုအပ်တယ်ဆိုတာအလေးနဲ့ပြောသွားကြပါတယ်။မလေးရှားလေကြောင်းလိုင်းက Boeing 777လေယာဉ်ကိုစစ်ဖြစ်နေတဲ့ယူကရိန်းအရှေ့ပိုင်းကောင်းကင်မှာ2014ခုနှစ်ဇူလိုင်လ18ရက်နေ့ကပြစ်ချလိုက်တာကြောင့်လေယာဉ်ပေါ်ပါလူ298ယောက်စလုံးသေဆုံးသွားပါတယ်။သမရပူရိုရှန်ကိုဟာမလေးရှားနိုင်ငံကနေတဆင့်တောက်ကြနေကြရင်အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်ကိုခေးဆက်မှာဖြစ်ပါတယ်
။တရုတ်နဲ့ရုရှားနိုင်ငံတို့တောင်တရုတ်ပင်လယ်ပြင်အတွင်းမှာပထမဆုံးကြိမ်ဖြစ်တဲ့ရေရက်ပူရဲဆက်ရဲလက်ကျင်းမှုပြုလုပ်မဲ့အစီအစဉ်ကိုတရုတ်နိုင်ငံကကြေညာခဲ့ပေမဲ့လည်းလုပ်မဲ့နေရာအတိအကျကိုတော့မဖော်ပြထားပါဘူး။တရုတ်ကာကွယ်ရေးဝန်ကြီးဌာနရဲ့ပြီးခဲ့တဲ့ကြာတာပတင်းနဲ့ထုတ်ပြန်ချက်ထဲမှာအဲ့ဒီဆက်ရဲလက်ကျင်းမှုကို Joint C 2016လို့နာမည်ဖွက်ပေးထားပြီးစက်တင်ဘာလမှာပြုလုပ်သွားမယ်လို့ဆိုပေမဲ့အသေးစိတ်အချက်အလက်တွေဖော်ပြတာမရှိတာကြောင့်ကဘာတဝမ်းကိုမန်ဆတ်ချက်တွေပေးထားတယ်လို့ဖြစ်နေပါတယ်။ဒီဆက်ရဲလက်ကျင်းမှုဟာဘလောက်ထိအငင်းပွားဝယ်ရာရှိတယ်လဲဆိုတာကိုစမ်းစစ်နိုင်ဖို့အတွက်ပြုလုပ်မဲ့နေရာအတိအကျဟာတိတ်ကိုအရေးကြီးပါတယ်လို့ The Diplomat Online သတင်းဌာန Editor Shannon Taisi ကပြောပါတယ်။ဒီတစ်ပတ် VOA China 360 Pocket အစီအစဉ်မှာသူကအဲ့ဒီလိုပြောသွားတာပါ။တောင်ကျောက်ပင်လယ်ပြင်တစ်ခုလုံးနီးပါးကိုသူပိုင်တယ်လို့ပြောနေတဲ့တရုတ်နိုင်ငံဟာအိန္ဒိယနိုင်ငံငယ်၅နိုင်ငံဖြစ်တဲ့ Brunei, Malaysia, Philippines, Taiwan နဲ့ဗီယက်နမ်တို့နဲ့အရင်ပွားလာခဲ့တာဆယ်စုနှစ်အတော်ကြာကတည်းကပါတရုတ်နိုင်ငံကသူပိုင်ဆိုင်နေဆိုတဲ့ပြောဆိုမှုကို The H မြို့အခြေဆိုင်နိုင်ငံတကာခုံတမာတိယုံကဇွန်လ12ရက်နေ့မှာပယ်ချခဲ့ပေမဲ့တရုတ်အစိုးရကတော့ဒီဆုံးဖြတ်ချက်ကိုလက်လျူရှုထားပါတယ်ရှင်
။ပရဟိတဂျမုံငွေတွေကဒေါ်လာတန်ပေါင်းများစွာကိုပါလက်စတိုင်းစစ်သွေးကြောအဖွဲ့ Hamas အဖွဲ့ကိုလမ်းကြောင်းပြောင်းပေးပို့ခဲ့တယ်ဆိုပြီးနိုင်ငံတကာအကူအညီပေးအဖွဲ့တစ်ဖွဲ့ကအကြီးတန်းတာဝန်ရှိသူတူကိုဆွဆွဲထားတယ်လို့အစ္စရေးပြည်တွင်းလူမျိုးရေးဌာနကဒီကနေ့ပြောပါတယ်။အမေရိကန်ခြေဆိုင် World Vision အဖွဲ့ရဲ့ရန်ပုံငွေဒေါ်လာတန်90အထိကိုမိုဟာမက်အယ်ဟာလာဘီက ဟာမတ်အဖွဲ့အတွေပြောင်းပေးခဲ့ပြီးတော့အဲ့ဒီငွေတွေကိုလိုင်ကောင်းတွေစောက်ဖို့နဲ့လက်နက်တွေဝယ်ဖို့သုံးခဲ့တယ်လို့အစ္စရေးထောက်လှမ်းရေးအဖွဲ့ရှင်ဘတ်ကပြောတာပါကမ္ဘာတဝန်းနိုင်ငံတရားကျော်မှာအကူအညီပေးလုပ်ငန်းတွေလုပ်နေတဲ့ခရီးယန်ပရာဟီတာအဖွဲ့ World Vision ကတော့အဲ့ဒီဆွဆွဲချက်တွေကြောင့်ထိတ်လန့်တုန်လှုပ်မိကြောင်းနဲ့ဒီဆွဆွဲချက်တွေမှန်တယ်လို့ယုံကြည်စရာအကြောင်းမရှိဘူးဆိုပြီးအဖွဲ့ရဲ့ website မှာဖော်ပြထားပါတယ်လေသမားတွေငါးဖန်သမားတွေနဲ့မတန်ဆွမ်းသူတွေကိုကူညီဖို့ရည်ရွယ်တဲ့ရမုံငွေတွေကိုစီမံကိန်းအတုတွေဖန်တီးပြီးအယ်ဟာလာဘီကလမ်းကြောင်းပြောင်းပို့ခဲ့တာလို့ရှင်းဘက်အဖွဲ့ကပြောပါတယ်။အယ်ဟာလာဘီကိုဟမတ်စ်အဖွဲ့က2000ပြည့်နှစ်တွေကတည်းကလေ့ကျင့်ပေးခဲ့တာဖြစ်ပြီး2005ခုနှစ်ကတည်းက World Vision အဖွဲ့ထဲမှာထည့်ထားတာလို့လည်းရှင်းဘက်အဖွဲ့ကပြောပါတယ်။
အိုလံပစ်အားကစားပြိုင်ပွဲတွေကျင်းပမဲ့ဘရာဇီးနိုင်ငံရီယိုဒီဂျနေရိုမြို့ကိုပို့ထူနေကအိုလံပစ်မီးရှူးတိုင်းတည်ဆောင်သွားချိန်မှာဒေါသတကြီးဆန္ဒပြသူအများအပြားနဲ့ရင်ဆိုင်ရပါတယ်။ဘရာဇီးဆွေရအနေနဲ့အိုလံပစ်အားကစားပွဲတော်ကိုဒေါ်လာသန်းပေါင်းများစွာအကုန်ကျခံကျင်းပဖို့ပြင်ဆင်နေပြီးစီးပွားရေးအကျတဲစိုက်နေတဲ့အချိန်မှာလူမှုရေးနဲ့စီးပွားရေးအခြေအနေတိုးတက်ကောင်းမွန်လာအောင်မဆောင်ရွက်တဲ့အပေါ်လူထုကမကြင်မနာဖြစ်နေကြတာပါ။အိုလံပစ်မီးရှူးတိုင်းကိုတော့ဘရာဇီးလေလော့ရွက်တိုက်အားကစားသမား9ဦးကနီထရိုင်မြို့ကနေသမိုင်းဝင်ရီယိုရစ်တက်စခန်းရှိရာကိုရွက်လွင့်သဲဆောင်သွားခဲ့ပြီးတဲ့နောက်လေလော့ရွက်တိုက်အားကစားသမားဖြစ်ကြတဲ့တော်ဘန်နဲ့လတ်စ်ခရိုင်ယာတို့ကရီယိုမြို့တော်ဝန်အက်ဒရိုက်ဒိုဘီအက်စ်တန်လက်ဆင့်ကမ်းပေးအပ်ခဲ့ပါတယ်။ဒီမီးရှူးတိုင်းသဲဆောင်ရာလမ်းတစ်လျှောက်အိုလံပစ်ပွဲတော်ကန့်ကွက်ဆန္ဒပြသူတွေကိုရက်တက်ဖွဲ့တွေကမျက်ရည်ယိုပုံးတွေတုံးပြီးဖျက်ရှားခဲ့ပါတယ်။ဘရာဇီးနိုင်ငံမှာဆယ်စုနှစ်တွေအတွင်းအဆိုးအဝါဆုံးစီးပွားရေးအကျတက်နဲ့ရင်ဆိုင်နေရချိန်မှာဒေါ်လာသန်းပေါင်း12,000အကုန်ကျခံကျင်းပမဲ့အိုလံပစ်အားကစားပွဲကိုဆန္ဒပြသူတွေကမကြင်မနာကန့်ကွက်နေကြတာဖြစ်ပါတယ်။ဒီအိုလံပစ်ပြိုင်ပွဲမှာမြန်မာနိုင်ငံကိုစားပြုအားကစားသမားအဖွဲ့လွဲရှင်ပြိုင်ဖို့ရောက်နေပြီးတနက်ပြစ်များပြစ်ဂျူဒိုရေကူးနဲ့ပြေးခုံပြေးအားကစားနည်းတွေမှာအားကစားသမား9ဦးပါဝင်ရှင်ပြိုင်မှာဖြစ်ပါတယ်ရှင်။
အားလို့အမည်ပေးထားတဲ့ဟာရီကိန်းမုန်တိုင်းဟာဘီလီးစ်နိုင်ငံဘီလီးစီးတီးမြို့နာကနေကုန်းတွင်းပိုင်းဝင်သွားပြီးကာရေဘီယံဒေသအနောက်ပိုင်းကိုဆက်ပြီးရွေ့လျားသွားနေပါတယ်။ပြင်အားအဆင့်တစ်ရှိတဲ့မုန်တိုင်းဟာဘီလီးစ်နိုင်ငံကိုလေတိုက်နှုန်း130ကီလိုမီတာနဲ့ဝင်သွားတယ်လို့အမေရိကန်နိုင်ငံမိုင်အမီမြို့အခြေစိုက်နိုင်ငံလုံးဆိုင်ရာဟာရီကိန်းမုန်တိုင်းဌာနကပြောပါတယ်။အားမုန်တိုင်းဟာဘီလီးစ်နိုင်ငံအလယ်ပိုင်းဒါမှမဟုတ်မြောက်ပိုင်းကိုရွေ့လျားသွားတာနဲ့အမျှအားပြော့သွားမယ်လို့ခန့်မှန်းထားပြီးအဲဒီကနေတဆင့်နောက်ထပ်နိုင်ငံအတော်ကြာအချိန်တွေအတွင်းမက္ကဆီကိုတောင်ပိုင်းဒါမှမဟုတ်ဂွာဒီမာလာမြောက်ပိုင်းကိုရွေ့သွားဖို့ရှိပါတယ်။မက္ကဆီကိုနိုင်ငံပူဝါဒိုကော့စတာမာယာဒေသကနေတောင်ဘက်ဘီလီးစ်ဂွာဒီမာလာနယ်စပ်အထိဟာရီကိန်းမုန်တိုင်းအန်ဒရယ်သတိပေးချက်ထုတ်ပြန်ထားပါတယ်။ဒါ့အပြင်မက္ကဆီကိုအရှေ့ဘက်ကန်ယူရန်ဒစီတစ်ပိုင်းမှာလည်းအပူပိုင်းမုန်တိုင်းအန်ဒရယ်သတိပေးချက်တစ်ခုထုတ်ပြန်ထားပါတယ်။အားလ်မုန်တိုင်းဖြတ်သွားမယ်လို့ခန့်မှန်းထားတဲ့လမ်းကြောင်းရဲ့မြောက်ဘက်မှာရှိတဲ့မက္ကဆီကိုအရှေ့တောင်ပိုင်းကန်ယူရန်ကခွင်တာနာရူပြည်နယ်မှာရေကြီးနိုင်တဲ့အန်ဒရယ်ကြောင့်အာနာပိုင်တွေကဒေသခံတွေကိုရွှေ့ပြောင်းပြီးအရေးပေါ်စခန်းတွေမှာနေရာချပေးထားပါတယ်။မုန်တိုင်းတန်တဲ့ဒေသတချို့မှာမိုးရင်ကြီး16လင်းမှနီးပါးအထိရွာနိုင်ပြီးတော့အသက်အန္တရာယ်ရှိတဲ့ရေကြီးတာမြေပြိုတာနဲ့လိုင်းလုံးကြီးတွေတက်တာမျိုးဖြစ်နိုင်တယ်လို့နိုင်ငံလုံးဆိုင်ရာဟာရီကိန်းမုန်တိုင်းဌာနကသတိပေးထားပါတယ်ခင်ဗျာ
။ကြာသပတေးနေ့ညပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ရှားဖောင်တို့ကြီးညာပေးသွားတာပါ။အခုကစပြီးမြန်မာနိုင်ငံဆိုင်ရာသတင်းဆောင်ပါတွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးသွားပါမယ်ရှင်။ကချင်ပြည်နယ်တနိုင်းမြို့နယ်ရှရူစွတ်ကျေးရွာမှာအစိုးရတပ်မတော်နဲ့ကချင်တပ်ဖွဲ့ KIA ကြားတိုက်ပွဲဖြစ်ပွားတာကြောင့်ယာနဲ့ချီတဲ့ဒေသခံတွေထွက်ပြေးရသလိုတိုက်ပွဲကြမှာပိတ်မိနေသူတွေလည်းရှိနေတဲ့အကြောင်းဒေသခံတွေကပြောပါရတယ်။တနိုင်းမြို့နယ်အတွင်းတိုက်ပွဲတွေကမနေ့ကစတင်ပြီးဒီကနေ့မနေ့အထိကြိုကြားကြိုကြားဆက်ပြီးတော့ဖြစ်ပွားနေသလိုဖားကန့်မြို့နယ်မှာလည်းမနေ့ကတိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့ပါတယ်။လက်တလောကချင်ပြည်နယ်အတွင်းဖြစ်နေတဲ့ပြည်ပခါတွေကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ပြည်တော်စုငင်းချမ်းရေးညီလာခံ27ရာစုပင်လုံအတွက်အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားအပြန်အလှန်ဆွေးနွေးညှိနှိုင်းနေချိန်မှာကချင်ပြည်နယ်အတွင်းမှာပြစ်ခတ်တိုက်ခိုက်တာတွေဖြစ်ပွားလာတာဖြစ်ပါတယ်။တနိုင်းမြို့နယ်ချက်သူစွတ်ကျေးရွာအနီးမှာဒီလ3ရက်နေ့ကစတင်ပြီးဒီကနေ့မနေ့ထိတိုက်ပွဲတွေဖြစ်ပွားနေတယ်လို့ဒေသခံတယောက်ကအခုလိုပြောပါတယ်။
ဒီတဲ့အနောက်ဘက်ထံမှာပေါ်တော့ရှီမော်ရှိတဲ့ဘက်မှာဖြစ်တယ်။မင်းကလေမနေ့ပိုင်း၈နာရီ၉နာရီနဲ့စတာညနေ၃နာရီကျော်ကျော်ထိဖြစ်တယ်လို့ပြောတာတကယ်ကို။နောက်ပြီးတော့ညမှလည်းဖြစ်တယ်။ဒီနေ့လည်းဆက်ကနက်ကန်ဆက်ကြားရတယ်လို့ပြောတာ။
ဒီတိုက်ပွဲတွေဟာရွှေရင်းတူးဖော်ရဒေသအနီးဖြစ်ပွားတာကြောင့်ရွှေရင်းတူးတဲ့လူသားတွေနဲ့ဒေသခံရွာသားတွေတိတ်ဆောင်ထွက်ပြေးနေကြသလိုတိုက်ပွဲရင်းမှာပိတ်မိနေတာတွေလည်းရှိတယ်လို့တနိုင်းဒေသခံကဆက်ပြောပါတယ်
။ဟိုဟာဘုဒ္ဓဖျားကျောင်းမှာရောနေနေရာကျော်လို့ရှိရဲ့နောက်ပြီးတော့ဒီခရီးယာဖျားကျောင်းတွေမှာလည်းဒီဟာကျော်ရှိတယ်လို့ပြောတာ။အဲ့ဒီအခုတိုက်ပွဲဖြစ်နေတဲ့အဲ့ဒီနီးနားကရွာတွေဟုတ်တယ်အဲ့ဒါရှင်မြော်တရားပေါ့နော်။ဒ တချို့ဒီကြော်သားနေရာကျော်တော့ဟိုဖိတ်ဆုနေပြီးတော့ဒီလိုလမ်းဘက်ကတော့ဒီစုစုရွာကိုမထွက်နိုင်လို့ဖြစ်နေတယ်ပြောတာဒီလိုတော့ဒီမှာဒီကြည့်ရဖြစ်တော့အဲကြောက်ပြီးမှဒီနေရာခက်ခဲလေးရှိနေတယ်နောက်ပြီးတော့တောက်ဖို့တောက်ဖို့လည်းခက်ခဲဖြစ်နေတယ်ဆိုမှဒီစုစုရွာမှာရှိတဲ့ဘာသာရေးဆရာတွေကိုလမ်းကိုတောင်းတယ်လို့သူတို့လာပြောတယ်ဟုတ်တယ်
ကချင်ငင်းချင်းအကျိုးဆောင်အဖွဲ့ PCG ကဥလမိုင်ခွန်ကြာကတော့တိုက်ပွဲဖြစ်ရတဲ့အခြေအနေကိုအခုလိုပြောပါတယ
်မနေ့ကပေါ့လေသူတို့ကအစိုးရနဲ့ဒီတပ်ပိုင်းကနေပြီးတော့မှဒီသူစုအနောက်ဘက်မှာရွှေမော်တွေရှိတယ်အဲ့ဒီရွှေမော်တွေမှာတရားမုံပေါ့လေခုတူးတဲ့ရန်တရားတွေနဲ့တူးနေတယ်ပြီးတော့သူအဲ့ဒါကို top partner တွေတည်ရတယ်ကြာအဲ့ဆိုတော့အဲ့ဒီရွှေမော်နဲ့အမင်းတို့ကပေါင်းချီမှာသူတို့ကေကိုထိချက်တာသူတို့နေရှိတယ်လေအဲနားလေးမှာသူတို့လည်းဟိုသွားလာတဲ့အချိန်မှာကျတော့ဗာစီအမှလက်လက်ကြီးပါနာပြစ်ပြီးမှတစ်သက်တစ်သက်နည်းနည်းပြစ်ခတ်လို့နည်းနည်းပါးပါးရှိတယ်ဆိုတော့ပဲပြရတယ်ကြာ
ဗုဒ္ဓဦးနေ့ကတနိုင်းဘက်မှာတိုက်ပွဲဖြစ်ပွားခဲ့သလိုဖာကန်ဒေတာအတွင်းမှာလည်းတိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့တယ်လို့ဖာကန်ဒေတာမှာအခြေစိုက်တဲ့ KIA တယင်း6ကတယင်းမှုကပြောပါတယ
်အေးမနေ့ကနိုင်ရနားမှာတစ်ခေါက်ဖြစ်တယ်နောက်ပြီးမှအဲ့ဒီခုံစဲစုဘက်မှာတစ်ခေါက်ဖြစ်တယ်နည်းနည်းအားတိုက်ပွဲဖြစ်တယ်မနေ့ကလည်းဒီဘက်မှာလည်းနမ်မပေါ်မှာတိုက်ပွဲတော့မပြင်းပါဘူးနိုင်ဝက်လောက်ပါနိုင်ဝက်လောက်နည်းနည်းအားဖြစ်တာပေါ့တော့တနေရာမှာနိုင်ဝက်လောက်လောက်နည်းနည်းအားဖြစ်တယ
်ပြီးခဲ့တဲ့ဇူလိုင်လကုန်ပိုင်းက KIA တပ်ဖွဲ့ထိန်းချုပ်ရာတရုတ်မြန်မာနယ်စပ်ကမိုက်ဂျာယန်မြို့မှာ27ရာစုပင်လုံနဲ့ပတ်သက်ပြီးတိုင်းသာလက်နက်ကိုင်တပ်ဖွဲ့ခေါင်းဆောင်တွေအစည်းအဝေးကိုကျင်းပခဲ့ပါတယ်27ရာစုပင်လုံအတွက်နိုင်ငံရေးမူပေါင်းဆွေးနွေးပွဲကိုဒီလပထမပတ်အတွင်းစတင်ဖို့ပြင်ဆင်ထားပေမဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ဗန်နဖွဲ့ပါဝင်တယောက်ပဲဆိုတာတော့တိတိကျကျထုတ်ပြန်ထားတာမရှိသေးပါဘူး
။ကိုမိုးစောပြောပြသွားတာပါရှင်။အခုလိုတိုက်ပွဲတွေဖြစ်နေတာနဲ့တစ်ချိန်တည်းမှာပဲတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်တပ်တွေဘလို့ပေါင်းစည်းကြမလဲဆိုတာနဲ့ပတ်သက်လို့တနိုင်ငံလုံးအပြစ်ခတ်ရက်စဲရေးစာချုပ်မှာလက်မှတ်ရေးထိုးထားတဲ့လက်နက်ကိုင်တပ်ဖွဲ့အချို့ဆွေးနွေးနေကြပါတယ်။တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေအနေနဲ့လက်နက်ကိုင်တပ်တွေပေါင်းစည်းရေးမှာကိုယ်ပိုင်မူဝါဒတွေရှိပေမဲ့နောက်ဆုံးမှာဘုံသဘောတူညီချက်တစ်ခုရရှိနိုင်ရေးအထိမျှော်လင့်ထားတာလည်းဖြစ်ပါတယ်။ဆက်သွယ်စုံစမ်းထားတဲ့မတ်တင်ကီထိုက်ကပြောပြမှာပါရှင်။
တနိုင်ငံလုံးအပြစ်ခတ်ရက်စဲရေးသဘောတူစာချုပ်မှာလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၄ဘွဲ့ကကိုယ်စားလှယ်တွေထိုင်းနိုင်ငံချင်းမိုင်မြို့မှာစုဝေးပြီးတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေကြားဘလို့ပူးပေါင်းနိုင်မလဲဆိုတာနဲ့ပတ်သက်ပြီးဆွေးနွေးနေကြတာဖြစ်ပါတယ်။ကမ္ဘာတစ်လုံးငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုလေ့လာအထောက်အကူပေးနေတဲ့အမေရိကန်အဖွဲ့အစည်းတစ်ခုဖြစ်တဲ့ United States Institute of Peace ကပညာရှင်တွေကကမ္ဘာတစ်လုံးတိုင်းရင်းသားလက်နက်ကိုင်တွေနဲ့အစိုးရတပ်ဖွဲ့တွေကြားလုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေကိုဥဆောင်ဆွေးနွေးနေတာဖြစ်ပါတယ်။ဒီအစည်းအဝေးကိုစီစဉ်သူတဦးလည်းဖြစ်ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီအဖွဲ့ရဲ့အကြံပေးပုဂ္ဂိုလ်ဦးခွန်ဆိုင်ကတော့ဒီဆွေးနွေးပွဲကဘုံသဘောတူညီချက်တစ်ခုရရှိလာဖို့အထောက်အကူဖြစ်စေတယ်လို့ပြောပါတယ
်။အဲဒီဥစားကတော့အခုလောလောဆယ်ကတူမူနဲ့တူရှိထားတယ်ဒါပေမဲ့အားလုံးစုစည်းထားတဲ့မူကမရှိသေးဘူး။အဲဒီတော့ဒီ USIP လိုမျိုးအဖွဲ့အစည်းတွေကလာပြောပြတာသိကောင်းတော့ပေါ့နော်အဲဒီတော့ဒီကိုအမြင်ကိုတင်ပြရုံနဲ့မကဘူးဒီအားလုံးကိုပေါင်းပြီးတော့မှတင်ပြနိုင်တဲ့လမ်းကိုလည်းကျွန်တော်တို့ပြနိုင်တာပေါ့
တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေဘက်ကတော့လက်နက်ချဖို့ဆန္ဒမရှိကြဘူးလို့လည်းဥခွန်ဆိုင်ကပြောပါတယ
်တော်လိုင်းအဖွဲ့အစည်းတွေကလည်းသူတို့ကလည်းဒီသူတို့ရဲ့နှစ်ပေါင်းကိုမေတ္တာမှုသူတို့ဒီထောင်လာတဲ့တပ်တွေကိုမပြတ်စေခြင်းဘူးအစိုးရကလည်းတစ်ဖက်ကသနိုင်ငံတစ်ခုနဲ့မနိုင်ငံတစ်ခုမှာတပ်မတော်တစ်ခုပဲရှိရမလဲလို့ပြောနေတယ်ဒီဥစ္စာတွေကိုကျွန်တော်တို့ဘယ်လိုပေါင်းစည်းအောင်လုပ်မလဲလမ်းတွေပေါ့နော်ဒီညနိုင်ငံမှာဘယ်လိုကတော့ခဲ့တလဲပေါ့
တပ်မတော်ဘက်ကတော့တိုင်းရင်းသားလက်နက်ကိုင်တပ်အားလုံးကိုအသိအမှတ်ပြုမထားပါဘူးတချို့လက်နက်ကိုင်တပ်တွေကိုလက်နက်စွန့်မှငြိမ်းချမ်းရေးဆွေးနွေးမယ်လို့ပြောဆိုထားတာဖြစ်ပါတယ်ဒါအပြင်မြန်မာနိုင်ငံမှာကလည်းတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့အစည်းအဝေးကမနှဲလှပါဘူးဒီအချိန်နေမှာတိုင်းရင်းသားလက်နက်ကိုင်တပ်တွေကိုတပ်မတော်နဲ့လုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်နိုင်မဲ့အလားအလာဘလို့ရှိနေပါသလဲဥခွန်ဆိုင်ကတော့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးဆိုင်ရာသဘောတူစာချုပ်အရတပ်တွေပေါင်းစည်းရေးမဖြစ်မနေဆွေးနွေးကြရမှာဖြစ်တယ်လို့ပြောပါတယ
်တစ်ဖက်ကလည်းဒီလက်နက်ချခိုင်းတဲ့အဖွဲ့ကြီးကအတွက်ကတော့အစိုးရနဲ့အခြေချပြောရမယ်ဒီစားပေါ့နော်နောက်တစ်ဖက်ကတော့အခုလောလောဆယ်ဒီအပြစ်ရထီတဲ့အဖွဲ့တွေကသူတို့ပေါင်းစည်းဖို့ကိစ္စကတော့
NCA ထဲမှာပဲလေသူကပြထားမှထားပြီးပြီလေသူက road map ပေါ့နော်ကျွန်တော်ဒီလမ်းပြမြေပုံစုမှပြထားထားပြီးပြီတစ်ဖက်ကနိုင်ငံကြီးဆွေးနွေးပွဲလုပ်နေတဲ့အချိန်မှာနောက်တစ်ဖက်ကလည်းဒီလုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းကိစ္စတွေဆွေးနွေးကြမယ်ဆိုတော့စီးပီးသားကိုစာချုပ်ရင်းစာချုပ်ကစာချုပ်ယူယူမဟုတ်ပါလီမန်မှာဥပဒေဖြစ်ပြထားထားတဲ့စာချုပ်ဖြစ်တယ်အဲ့ဒီတော့နောက်ဖက်စလုံးကလောက်အောင်ပါဘူးနော်မလုပ်လို့ရှိရင်လည်းမေဒီဥစ္စာကိုယ့်ရဲ့စာချုပ်ကိုကိုကပြန်မတော့မှဒီမလိုက်နိုင်တဲ့ဘောမျိုးဖြစ်သွားမှာပေါ့
အမေရိကန်ဖွဲ့စည်းတစ်ခုဖြစ်တဲ့ USIP နဲ့အခုချင်းမိုင်မျိုးကဆွေးနွေးပွဲမှာတော့အပြည့်အခက်ရစဲရေးစာချုပ်မှာလက်မှတ်ထိုးထားတဲ့အဖွဲ့တွေတဲက၄ဘွယ်သာတည်ရောက်နေတာဖြစ်ပါတယ် KNU ကရင်အမျိုးသားအစည်းအရုံး KNLPC ကရင်ငြိမ်းချမ်းရေးကောင်စီ DKBA ကရင်အမျိုးသားဒီမိုကရေစီအကျိုးပြုတက်မတော်နဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီတို့ကကိုယ်စားလှယ်တွေတက်ရောက်နေကြတာဖြစ်ပြီးဩဂုတ်လ6ရက်နေ့မှာဆွေးနွေးပွဲပြီးဆုံးမှာဖြစ်ပါတယ်ရှင
်မတန်ကြီးထိုက်ဆက်သွယ်မေးမြန်းခဲ့တာပါရှင်အခုတခါတော့ပြပကိုရောက်နေကြတဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူတွေရဲ့နေရရင်ပြန်ခွင့်အကန့်အသတ်တွေရှိနေသေးတဲ့အခြေအနေကိုအလှည့်ပေးပါမယ်အစိုးရတည်ရဲ့ရတရာစီမံကိန်းအတွင်းလူ600ကျော်ကိုအမည်မဲ့စည်းကနေပယ်ဖျက်ပေးခဲ့ပေမဲ့လူဝင်မှုကြီးကြပ်ရေးပြည်ထောင်စုဝန်ကြီးကပြောခဲ့ပေမဲ့အကြောင်းမျိုးမျိုးကြောင့်ပြပကိုရောက်နေတဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူတွေနေရပြန်လာရေးမှာတော့အကန့်အသတ်တွေရှိနေတယ်လို့လူခွင့်ရေးသမားတွေကဝေဖန်ပါတယ်လူဝင်မှုကြီးကြပ်ရေးဝန်ကြီးဌာနဘက်ကတော့နိုင်ငံရေးအရအမည်မဲ့စည်းတတ်မှတ်ထားသူမရှိဘူးလို့တုံ့ပြန်ထားပါတယ်အပြည့်စုံကိုဆက်သွယ်မေးမြန်းထားတဲ့ VOE မြန်မာပိုင်းသတင်းတောက်ကိုထက်အောင်ကတင်ပြပေးပါပါရှင်
သက်ဆိုင်ရာဝန်ကြီးဌာနတွေကနေအကြောင်းမျိုးမျိုးနဲ့အမည်မဲ့စင်းသွင်းထားသူ600ကျော်ကိုပယ်ဖျက်ပေးခဲ့ပြီဖြစ်တယ်လို့ပြည်ထောင်စုဝန်ကြီးဦးသိန်းစွေကသတင်းတောက်တွေကိုပြောခဲ့ရပါဒါပေမဲ့လို့ဘသူဘဝတွေကိုဒီအမည်မဲ့စင်းကပယ်ဖျက်ပေးခဲ့တယ်ဆိုတာအတိအကျဖော်ပြထားတာမရှိပါဘူးနိုင်ငံရေးလှုပ်ရှားမှုအပါအဝင်လူခွင့်ရေးတက်ကြလှုပ်ရှားသူတွေနေရပြန်လာရေးမှာအခုအချိန်ထိအကန့်အသတ်တွေရှိနေဆဲဖြစ်တယ်လို့ညီမချင်းမြန်မာကအမှုဆောင်ဒါရိုက်တာဦးအောင်မျိုးမင်းက VOE ကိုပြောပါတယ
်တခြားရင်းစရာမရှိလို့တခြားတိုင်းပြည်ကိုရောက်သွားတဲ့သူမျိုးတွေနော်ဒီလိုမျိုးကိုယ့်ရဲ့နိုင်ငံရဲ့ရည်ရွယ်ချက်လုပ်သွားတဲ့သူတွေကိုပြန်လာဖို့အတွက် blacklist ထုတ်ပေးရတယ်မကဘဲနဲ့တကယ်တမ်းခုနလိုဝန်ကြီးဌာနဒီကြားထဲမှာချိတ်ဆက်မှုတွေတည်င်းဖလှယ်မှုတွေနောက်ဒီလိုမျိုးပြန်လာတဲ့သူတွေကိုချောမွေ့ဆင်ပြေမှုတွေပူပေါင်းလှုပ်ဆောင်မှုတွေလှုပ်ဆောင်ပေးဖို့ဒါတွေကတော့ကျွန်တော်တို့အရင်ဆုံးရအောင်အခုဆိုရစီအခုချိန်ကြီးတော့ကျွန်တော်တို့အားနည်းနေတော့မှာပဲ
လက်ရှိအချိန်ထိအမည်မဲ့စင်းသွင်းထားသူ3,900ကျော်နဲ့ passport နိုင်ငံကူးလက်မှတ်ပျောက်ဆုံးလို့အမည်မဲ့စင်းသွင်းခံရတဲ့သူ4,800ကျော်ကျန်ရှိနေဆဲဖြစ်တယ်လို့အလုသမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနကပြောပါရယ် Interpol လို့ခေါ်တဲ့နိုင်ငံတကာရဲတပ်ဖွဲ့ကအကြောင်းကြားထားတဲ့အကြမ်းဖက်မှုနဲ့ဆက်ဆက်တဲ့သူတွေအပါအဝင်ကလေးတွေငယ်လင်ကိစ္စနဲ့ပတ်သက်လို့အမှုခင်းကျူးလွန်ထားတဲ့သူတွေလည်းဒီအမည်မဲ့စင်းမှာကျန်ရှိနေသေးမှာဖြစ်ပါတယ်ဒါပေမဲ့လို့ဒီအမည်မဲ့စင်မှာဘယ်သူတွေရှိနေသေးတယ်ဆိုတာကိုလူတို့ကိုတိတိကျကျထုတ်ဖော်ပြောဆိုဖို့လိုတယ်လို့ဥအောင်မျိုးမင်းကဝေဖန်လိုက်ပါတယ
်ကျွန်တော်တို့ရဲ့ဘဝနဲ့ပတ်သက်ပြီးတော့အန်ဒီရဲ့ရှိနိုင်တဲ့ဒီလိုမျိုးစရင်းနဲ့မှာဘာကြောင့်ပါလဲဆိုတာကျွန်တော်သိဖို့လိုအပ်တယ်လို့ဘယ်လိုမျိုးနည်းနဲ့ပေးထုတ်မလဲဘယ်သူတွေကတော့လွတ်သွားပြီလဲဆိုတဲ့ right to information တတင်းရရှိခွင့်ကကျွန်တော်တို့ရရှိရမယ့်အချက်မျိုးဖြစ်တယ်ဒါတွေကိုအတိအကျမထုတ်ပြန်ခြင်းကလည်းကျွန်တော်တို့တူလို့တူလို့ပါလားမပါလားပြက်လားမပြက်လားသိဖို့အတွက်အခက်အခဲရှိနေတာနောက်ထပ်တစ်ခုဖြစ်ပါတယ်
တမနာဟောင်းဦးသိန်းစင်လက်ထက်တုန်းကဗီဇာစည်းကမ်းချိုးဖောက်မှုကြောင့်အမည်မဲ့စင်တွန်းခံခဲ့ရတဲ့88မျိုးဆက်ကျောင်းသားဟောင်းဦးမမောင်ဝမ်ဟာအခုအစိုးရတဲ့လက်ထက်မှာအမည်မဲ့စင်ပယ်ဖျက်ခဲ့ရတဲ့သူတွေထဲမှာပါဝင်ပါတယ်။ဒါပေမဲ့လို့ပြီးခဲ့တဲ့ရက်ပိုင်းကပဲပြည်ဝင်ခွင့်ဗီဇာနဲ့မြန်မာနိုင်ငံအဝင်မှာလေဆိပ်လူဝင်မှုရဲ့တားမြစ်ချက်ကြောင့်အမေရိကန်ပြည်ထောင်စုကိုပြန်လည်ခဲ့ရပါတယ်။ဒါအပြင်ပြည်ပမှာရှိတဲ့နိုင်ငံရေးတက်ကြလှုပ်ရှားသူတွေပြည်ဝင်ခွင့်ဗီဇာရဖို့အတွက်ဝန်ခံကိရိတွေနဲ့အကန့်အသတ်ခံခဲ့ရတဲ့အပေါ်မှာလည်းဝေဖန်မှုတွေရှိနေပါပါ။ဒါကြောင့်လည်းပြည်ပရောက်ဒီမိုကရေစီအင်အားစုတွေဂုံတိတ်ခါရှိစွာနေရပြန်လာနိုင်ရေးနဲ့နိုင်ငံသားပြန်ဖြစ်ရေးတို့မှာဦးစားပေးကန့်တွယ်ဖြစ်ရှင်းပေးဖို့တမဒဦးထင်ကျော်နဲ့ဒေါန်ဆန်းစုကြည်တန်းနိုင်ငံရေးအကျဉ်းသားဟောင်းမြောက်အဖွဲ့ကလည်းတောင်းဆိုထားပါတယ်ဒါပေမဲ့လို့လူဝင်မှုကြီးကြပ်ရေးဌာနအမြင်နဲ့အတွင်းဝင်ဦးမြင့်ကျင်ကတော့နိုင်ငံရေးတက်ကြလှုပ်ရှားမှုကြောင့်အမည်မဲ့စင်သွင်းထားသူမရှိဘူးလို့ပြောနေပါတယ်
ကျွန်တော်တို့တွင်ထားတဲ့ဟာဒီမှာသက်ဆိုင်ရာဟိုပါပေါ့ဖြည်းဖြည်းလို့ပါလို့ဆိုလို့ရှိရင်လည်းကျွန်တော်တို့ဒီတရားဥပဒေကဖောက်ပြတ်တဲ့လူတွေနဲ့ပတ်သက်ပြီးအပြစ်ပေးယူထားတဲ့ပတ်သက်ပြီးတွန်းထားတယ်ကျွန်တော်တို့လောကကတွန်းတာဆိုလို့ရှိရင်ဗီဇာစီကံဖောက်ပြတ်မှုနဲ့တွန်းထားတယ်တချို့ဌာနဆိုင်ရာတွေကလည်းတွန်းတဲ့ဟာတွေကလည်းအဲ့လိုသူဌာနဆိုင်ရာအကြောင်းအချက်ဟိုတစ်ခုခုဥပဒေတစ်ခုနဲ့ညှိလို့တွန်းထားတာကျွန်တော်တို့နည်းနည်းလှုပ်ရှားလို့တွန်းထားတယ်ဆိုတဲ့ခေါင်းစဉ်တွေကတော့တယောက်မှမရှိပါဘူးဗျ
1988ခုနှစ်အရေးခင်းနောက်ပိုင်းကာလကလေးကနေဆက်ဒေသမှာအခြေဆိုင်ပြီးဒီမိုကရေစီအရေးတိုင်းရင်းသားသူငယ်အမျိုးသမီးတွေအရေးနဲ့လူခွင့်ရေးလုတ်ကန်ခဲ့ကြတဲ့အရက်ဖက်လူအဖွဲ့အစည်း40ကအဖွဲ့ဝင်တွေဟာသူတို့ကိုမြန်မာနိုင်ငံသားတွေအဖြစ်ပြန်လည်အသိမဲ့ပြုပေးဖို့ပြီးခဲ့တဲ့ဇူလိုင်လ25ရက်နေ့ကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ထံကိုအေးဖွင့်စာပေးပို့ခဲ့ပါတယ်ခင်ဗျာ
ကိုထက်အောင်ပြောပြခဲ့တာပါရှင်အခုတခါတော့အမေရိကန်နိုင်ငံရောက်မြန်မာနယ်ပွားတွေရဲ့ပညာရေးအခြေအနေဘက်ကိုအလှည့်ပေးပါမယ်ကောလိပ်ကြောင်တက်နေတဲ့အမေရိကန်ရောက်မြန်မာနယ်ပွားအရေးအတွက်ဟာ83ရာခိုင်နှုန်းထိတိုးလာတယ်လို့ BACI လို့ခေါ်တဲ့မြန်မာအမေရိကန် Institute ကပြောလိုက်ပါတယ်အခုခါမှာအမေရိကန်ပြည်ထောင်စုရောက်မြန်မာနယ်ပွားအရေးအတွက်ဟာ3သိန်းလောက်ရှိမယ်လို့ခန့်မှန်းထားပြီး 2,000 လောက်ဟာအနောက်အလယ်ပိုင်းပြည်နယ်တစ်ခုဖြစ်တဲ့အိန္ဒိယနားမှာနေထိုင်တယ်လို့ BACI အဖွဲ့ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဒီအကြောင်းကိုတော့ကိုအောင်အောင်ကပြောပြပေးမှာပါရှင်
အမေရိကန်ရောက်မြန်မာနယ်ပွားတွေကောလိပ်ကျောင်းတက်ရောက်မှုနှုန်းဟာ2012ခုနှစ်က43ရာခိုင်နှုန်းရှိရာကနေ2016ခုနှစ်မှာ80ရာခိုင်နှုန်းအထိတိုးလာတာကြောင့်ဒါဟာ၄နှစ်တာကာလအတွင်း83ရာခိုင်နှုန်းအထိတိုးလာတာဖြစ်တယ်လို့အင်ဒီယားနာပြည်နယ်အခြေစိုက်မြန်မာအမေရိကန် Institute ကကြေညာချက်ထုတ်ပြန်ပါတယ်လွတ်လပ်စွာပညာသင်ကြားခွင့်ရှိတဲ့အခြေအနေအောက်မှာလူငယ်တွေအနေနဲ့ပညာရေးကိုအလေးထားလာကြတယ်လို့မြန်မာအမေရိကန် Institute ဘုတ်ဖွဲ့ဥက္ကဋ္ဌဒေါက်တာရူဒင်းကပြောပါတယ
်ကျွန်တော်ဗမာပြည်ကနေလာတဲ့ဒုက္ခတဲ့အနေနဲ့အမေရိကဝင်လာတဲ့အခါမှာဗမာပြည်နောက်မလေးရှားအိန္ဒိယတို့မှာအခွင့်အရေးမရရှိခဲ့တဲ့လွတ်လွတ်လပ်လပ်ပညာသင်ကြားရေးကိုဒီအမေရိကမှာရရှိတဲ့အခါမှာရှေ့ရေးအတွက်စဉ်းစားပြီးတော့ဒီကျောင်းသူကျောင်းသားတွေအင်မတန်တက်ကြွပြီးတော့သူတို့ကဒီပညာရေးကိုအသွင်ခွင့်ဆိုင်ကြိုးစားလာတာတွေ့ရပါတယ်။နောက်ကျွန်တော်တို့ BACI ကလည်းသူတို့တက္ကသိုလ်တွေဝင်နိုင်အောင်ကျွန်တော်ပံ့ပိုးပေးတဲ့အစီအစဉ်တွေလုပ်ပေးပါတယ်
အိန္ဒိယနာပြည်နယ်ကပညာရှင်တွေနောက်ဒီတခြားလူမှုနယ်ပယ်တွေကအဖွဲ့ဝင်တွေပေါင်းပြီးစည်းရင်းပြုစုတာဖြစ်တယ်လို့ဒေါက်တာရိုဒင်းကအခုလိုဆက်ပြောပါတယ
်။တိုင်းပေါ့နော်။နေရာဒီနှစ်လကိုကျွန်တော်တို့ဗမာပြည် High School ကျောင်းသားတွေကျောင်းအားတဲ့အချိန်မှာအဖွဲ့6ဖွဲ့ခွဲပြီးတော့သူတေသနာကျွန်တော်တို့လုပ်ခိုင်းပါတယ်။ American တက္ကသိုလ်ကဆရာဆရာမတွေဦးဆောင်ပြီးတော့
2009ခုနှစ်ကနေစလို့ American ပြည်ထောင်စုကိုဝင်ရောက်လာသူမြန်မာနယ်ပွားအရေးအတွက်ဟာ 36,000 ကျော်လောက်ရှိပြီးအဲ့ဒီထဲက 2,000 ခွဲကတော့ Indiana ပြည်နယ်မှာနေထိုင်ပါတယ် BACI အဖွဲ့အခြေစိုက်ရ Indiana Police မြို့မှာတော့ 1,000 ခွဲလောက်နေထိုင်ပြီးတော့ Indiana ပြည်နယ်ရဲ့ဒုတိယအကြီးဆုံးမြို့ Fort Wayne မှာလည်းမြန်မာနယ်ပွား3ခန်းနီးပါးနေထိုင်ပါတယ်ရွှေပြောင်းအခြေချနေထိုင်သူအများစုကတိုင်းရင်းသားတွေဖြစ်တယ်လို့ဒေါက်တာရိုဒင်းကပြောပါတယ်
ဒီ1,000ခွဲလောက်မှာကျွန်တော်တို့ချင်းလူမျိုးက90ရာခိုင်နှုန်းလောက်ရှိပါတယ်။အဓိကတော့ဒီစစ်အစိုးရလက်ထက်မှာဘာသာရေးလူမျိုးရေးဖိနှိပ်မှုအတွက်ဒီအိန္ဒိယတို့မလေးရှားတို့နှိစက်ရနိုင်ငံခြားကိုထွက်ပြေးနေဆက်ကြောပြီးတော့ထွက်ပြေးလာတဲ့ဒုက္ခတွေတွေဖြစ်ပါတယ်။ဒီအမေရိကန်အစိုးရရဲ့ resettlement တစ်စီစဉ်ကအမေရိကန်ကိုရောက်လာကြတာဖြစ်ပါတယ်။
တချိန်ကအစိုးရတိုက်ခိုက်အင်အားစုဝင်အများပြားလဲ4ဝင်းမြို့မှာနေထိုင်ပါတယ်အသက်70နှစ်အရွယ်မှာမိဘတွေနဲ့အတူ4ဝင်းမြို့ကိုပြောင်းရွှေ့အခြေချနေထိုင်ခဲ့တဲ့ကောလိပ်ကျောင်းသူတဦးဖြစ်သူမတ်ဤခင်ဦးကတော့သူ့ရဲ့ပညာရေးရည်မှန်းချက်ကိုအခုလိုပြောပြပါတယ
်ပညာတက်ထားမှာကိုလို့ချင်တာဥမာဟိုဆရာဝန်လို့ချင်တာအဲ့လိုမျိုးပေါ့နော်ဟိုကိုဖြစ်ချင်တာကိုအရင်ဟိုလုပ်လို့ရမလို့ထင်တယ်ဘတ်ဆောင်ဇီဝဗေဒယူထားတာပေါ့နော်ဇီဝဗေဒယူထားဆိုတော့ဆရာဝန်ဖြစ်ချင်လို့ပေါ့နော်ဆရာဝန်လုပ်ပြီးတော့ဟိုစေတနာဝန်ထမ်းအနေနဲ့တောရော်လေးတွေမှာအဲ့လိုမျိုးတော့မရှိစင်ရတာလေအဲ့လိုမျိုးကုညီတာမျိုးလုပ်ချင်တယ
်အခုခါမှာတော့ American ပြည်ထောင်စုရောက်မြန်မာနယ်ပွားဥယျာဉ်ဟာ3သိန်းကျော်လောက်ရှိမယ်လို့ BACI အဖွဲ့ကခန့်မှန်းထားပါတယ်ဒီ BACI အဖွဲ့ဟာ Indiana Police မြို့မှာရွှေပြောင်းချစ်ချနေထိုင်သူတွေအတွက်ပညာရေးနဲ့တပ်မွေးဝမ်းကြောင်းပညာရက်တွေသင်ကြားရမှာအကူအညီပေးနေတဲ့အဖွဲ့ဖြစ်ပါတယ်ဒီအဖွဲ့အနေနဲ့လူ 4,000 ကျော်လောက်ကိုအကူအညီတွေပေးပြီးလဲဖြစ်ပါတယ်ခင်ဗျာ
ကိုအောင်အောင်စူးစီးတင်ပြခဲ့တာဖြစ်ပါတယ်ရှင်။ကျမတို့ဗီဒီယိုကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တည်သချင်းတွေတောင်းယူလို့ရတဲ့ဆိုရင် VOA မြန်မာပိုင်းအစီအစဉ်ရန်ကုန်စာတိုက်ကြီးစာတိုက်တစ်တာအမှတ် 855 ကိုစာရေးသားဆက်သွယ်နိုင်တယ်လို့ email လိပ်စာ bamis@voanews.com ကိုလည်းပေးပို့နိုင်ကြပါတယ်ရှင်။ telephone number ကတော့1-2-3-2-3-2-5-5-5-4ဖြစ်ပါတယ်။မကြခင်ထုတ်လွှင့်မဲ့အစီအစဉ်တွေမှာတော့ကျမ်းမာရေးဥအောင်ခင်ရဲ့မြမအရေးတုံသက်ချက်နဲ့တိုင်းရင်သတင်းလွှာစတဲ့သတင်းပတ်စင်ကန်တာတွေကိုနားဆင်ကြရမှာပါ။ည10နာရီအထိလိုင်းဒိုမီတာ25 32 50နဲ့လိုင်းလက်မီတာ190တို့ကနေဖန်ယူနားဆင်နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာ ပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်မြန်မာစံတော်ချိန်ည10:00နာရီထိဆက်ပြီးနားဆင်ကြရမယ့် VOE မြန်မာပိုင်းရဲ့2016ခုနှစ်ဩဂုတ်လ4ရက်ကြာသပတေးနေ့အစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။ဒီအချိန်ပိုင်းတွဲမှာတော့ကျမရေခန္ဓာကိုအရင်ဆုံးနားဆင်ရဖို့ရှိပြီးမြမလဲရစိုက်ပျိုးရေးအကြောင်းဥအောင်ခင်ရဲ့သုံးသပ်ချက်နဲ့အတူတိုင်းရင်သတင်းလွှာကဏ္ဍမှာတော့
တိုင်းရင်သားလူမျိုးတိုင်းဆိုတာဗမာကလည်းတိုင်းရင်သားလူမျိုးတို့ဖြစ်တယ်အဲ့တော့ဒီဗမာဆိုတဲ့တိုင်းရင်သားလူမျိုးတွေ
တောင်းသားတမရုံဥက္ကဋ္ဌရဲ့ရဲဘော်ကိုတန်ခဲမိုင်းချရန်အစည်းအဝေးမှာပြောသွားခဲ့တဲ့တိုင်းရင်သားလူမြန်မာတိုင်းရင်သားလူမျိုးစုအတွက်ပြည်နယ်ဆိုတာလိုအပ်သလားမလိုအပ်ဘူးလားဆိုတဲ့အကြောင်းနဲ့တူတခြားတိုင်းရင်သားဒေသကသတင်းအစုံလင်ကိုနားဆင်ကြရပါမယ်ရှင်ဒီလိုအချိန်အစီအစဉ်တွေကမှာအခုရင်ဆုံးကျန်းမာရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ်ဒီတစ်ပတ်မှာတော့မိုးရွှေမှာဖြစ်လေရှိတဲ့ကာလဝမ်ယောဂကြိုတင်ကာကွယ်ရေးအကြောင်းကိုတင်ပြထားပါရယ်။ပြည်မြို့ဝင်းကျင်မှာကာလဝမ်လို့ခေါ်တဲ့အကူဆက်မြန်ပြီးပြင်းထန်တဲ့ဝမ်ပြက်ဝမ်လျှောယောဂမကြာခင်ကဖြစ်ပွားခဲ့ပြီးတော့လူသေဆုံးမှုတွေလည်းရှိခဲ့ပါရယ်။ဒါကြောင့်တခြားဒေသတွေမှာပါကြိုတင်ကာကွယ်မှုတွေလှုပ်ထားတဲ့နယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးနေကြပါရယ်။ဒီကာလဝမ်ယောဂဘာကြောင့်ဖြစ်ရပြီးဘလို့ကာကွယ်နိုင်လဲ။ယောဂဖြစ်လာရင်ဘလို့စောစောစီးစီးခွဲခြားသိနိုင်ပြီးကုသမှုခံယူသင့်ပါသလဲ။ဒီအကြောင်းမြန်မာနိုင်ငံဆရာဝန်များတင်ကဒေါက်တာမြင့်ဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါလေရှင
်โอเคဒေါက်တာမြင့်ခင်ဗျာကျွန်တော်တို့အခုလိုဒီမိုးရွာတီရောက်လာပြီလို့ရှိရင်ဒီဝမ်ပြက်ဝမ်လျှောယောဂါတွေဖြစ်တတ်တာပါဆရာเนาะအခုတော့ဆရာကြီးမချာခင်ကပြည်မြို့မှာဒီကာလဝမ်ယောဂါနောက်တစ်မျိုးဒီကုဆက်မြန်ပြင်းထန်တဲ့ဝမ်ပြက်ဝမ်လျှောယောဂါဖြစ်လိုက်တဲ့အတွက်ဒီဆုံးမတချို့ရှိတယ်လို့ကြားပါတယ်ဆရာအဲ့ဒါကြောင့်မလို့အခုလိုဒီမိုးရွာစီမှာပေါ့နော်ဒီဝမ်ပြက်ဝမ်ရှော့ယောဂါတွေနဲ့ပတ်သက်ပြီးတော့ဘယ်လိုသတိထားသင့်လဲဆိုတော့ဆက်ပြီးတော့ပြောပြပြရတာဆရာကြီ
းဒီကအများကြီးကတော့ဝမ်ပြက်ဝမ်ရှော့ပေါ့ဗျာအထက်လောင်အောက်ရှုပ်လဲပြောကြတာပေါ့ပေါ်ကအနေအောက်ကဝမ်သွားတယ်ပေါ့အခုတော့ထူးခြားခြားဒီနှစ်မှာဟိုပြေမှာဆရာပြောသလိုပေါ့ဒီကုဆက်မြန်ပြင်းထန်ဝမ်ပြက်ဝမ်ရှော့ဆိုပြီးတော့သုံးတယ်ဘာဖြစ်လဲဆိုတော့သိပ်မကြခင်ကမှကုဆက်မြန်ပြင်းထန်အဆုတ်ရောင်ကောက်ွယ်စေးကျွန်တော်ထူတာပေါ့အဲ့ဒီစကလုံးကိုလူကြီးကကုဆက်လက်မြန်နဲ့ပြင်းနဲ့ပြင်းထန်နေဆိုတော့ကြောက်တယ်ပေါ့အခုလည်းဒီလိုပဲကာလာဝမ်လို့ပြောလို့ရှိရင်အမတ်တမန်နဲ့မိနေမှာဆိုတော့ကုဆက်မြန်ပြင်းထန်ဝမ်ပြက်ဝမ်ရှော့ဆိုပြီးစသုံးရတာတကယ်တော့ကျွန်တော်ကာလာဝမ်ကိုပြောတာပါပဲ
ဟုတ်ကဲ့ဆရာအဲ့တော့ဒီကာလာဝမ်ယောဂါကဘာကြောင့်အထူးကဖြစ်ရလဲဆရာ
ကာလာဝမ်ဖြစ်ရတဲ့အကြောင်းကတော့ဒီဘက်တီးရီးယားတစ်မျိုးပေါ့ Fevereo cholerae လို့ခေါ်တဲ့အဲ့ဒါတွေကခုနကဒီမိုးပေါ်ရသေးမှာမဟုတ်ဘူးနဲ့ဟိုမြေကြီးတွေကြီးလာတာပေါ့မြေတွေရှန်လာတဲ့အခါမှာတောက်ရီကနေလည်းဟိုဝင်တယ်အဲ့တော့ဒီကနေ့မှာကာလာဝမ်ဖြစ်တဲ့လူတယောက်ကအဝိရှော်မဲရေတူရဲ့ဝစားရေးစိတ်နဲ့အဲ့ဆက်မှာပြန်လာသွားတာပေါ့အဲ့ဒီကနေ့အဲ့ရေကိုတောက်ရင်တတော်လုံးကာလာဝမ်ယောဂါတွေဖြစ်နိုင်တာပေါ့နော်အခုကြည့်ရသလောက်ပြည်မာကရက်ွက်ခုနက9ရက်ွက်ပြင်းပြင်းထန်ထန်နောက်ကမြို့တွေပါလေအဲတခြားမြို့တွေပေါ့ကျွန်တော်ပေါင်းတယ်လို့အောင်လန်အထိပေါ့မကွေးပေါ့အဲ့လိုမြို့တွေကဖြစ်လာတော့အဲ့ဒီရေတဲ့အစသာတယ်ကိုဘယ်ရလဲဆိုမစင်ရကိုကထိုက်ရတော့အောင်ตัวไวปิดตัวละกองคือที่ซะเสซะซาเนี่ยยีเดียวปาลาล่ะบ่คุณน่ะก็เลยยีตက်ลูกยีกันแน่มาผิดตาမျိုးดิไอ้กาลาวันผิดเนี่ยลูกเดียวก็ตู้เนี่ยอต้องส่องนี่ตู้อ่ะตะละฮ้อชินเนาะซี้ยงเกินน่ะมาตู้เนี่ยที่กระดิ่งนี้โหเราพลาสติกนี่เนี่ยอุทาออกมาปอกจี้ผ่อพี่แล้วสโลนี้เนี่ยคันท่าไอ้หลอกที่ตู้ตีสั่นกระดิ่งเนี่ยเราท่าได้แล้วไอ้ตู้ปิ๊ดซุเนี่ยลูกเนี่ยคาแรคเตอร์เกือเล็กกูซี้ยาได้เราดิสับยานี่เนี่ยซี้ยาได้บ่เนาะเออน้องลูกเดียวไม่คู่อ่ะကျွန်တော်ဒီအဝတ်စားတွေဒီကင်တွေထားတဲ့မစင်ကင်တွေထားတဲ့လက်တွေကိုသူရဆက်ပြန်ဆေးပြီးတော့ကျွန်တော်ပို့သက်စီအောင်တတ်ရမှာရှိတယ်။အဲ့တော့အများစုဖြစ်ကြတာကတော့ဒီအစားအစာတွေထဲမှာဘတ်ဂျက်တွေချက်ထားတဲ့ပင်လယ်စာတွေနောက်ကကပတ်ဝန်းကျင်မတန်ရှင်းကိုရေခုနပြောလို့ပေါ့အိမ်သားတွေမတန်ရှင်းဘူးရေအိမ်သားတွေရေရှမ်းနေ။အဲ့တော့တကူကတော့လူတွေပြတ်သိပ်ပြီးနေတာပေါ့ဆင်းရဲမွဲတွေတော့ပြတ်သိပ်ပြီးနေကြတာ။အဲ့တော့အဲ့လိုမျိုးနေရာတွေကလည်းကျွန်တော်ဖြစ်တာပဲ
။ဟုတ်ကဲ့ဆရာ။အဲ့တော့အခုလိုဒီယောဂဖြစ်လာပြီဆိုရင်ယောဂကိုသိဖို့အတွက်ယောဂလက္ခဏာတွေရောဘယ်လိုနေထားရရှိလဲဆရာကြီး
အဲ့တော့အဓိကကကျွန်တော်ပြောသလိုပဲ Fevereo cholerae ဆိုတဲ့ bacteria ပိုးသူကအဆိတ်ထုတ်လေဗျာအဆိတ်ထုတ်တော့ဦးသိမ်းမှာကတ်နေတယ်တွေ့နေတယ်ဆိုတော့မစင်မဖြစ်တော့ဘူးအဲ့တော့အဲ့ဒါတွေအကုန်လုံးကဘယ်လိုလဲဆိုရင်ဝမ်းနေရအရေးတွေဖြစ်ပြီးတော့စံစည်းရည်လိုပဲတလဟောဒီဘုံနဲ့တုံလိုက်သလိုတလဟောထွက်တာနာယီပိုင်းကင်းမှာကိုဒါကလည်းချီပြီးတော့ကိုခန္ဓာဒီအရေးကြီးဝမ်းမဖြစ်တဲ့အရေးကြီးဖြစ်သွားတာဒီအရေးကငညီနဲ့နည်းနည်းရတယ်ငညီနဲ့လေးပေါ့နော်အဲအဲ့လိုကတဏီကုံဆိုတချို့ဆိုရင်3ခါလား4ခါလားတော့သွားတဲ့ကလေးတွေလူများတွေတော့ရှိတယ်တဏီဆိုလို့ရှိရင်ဆယ်လီတာဆိုတာက အနည်းဆုံးဒီကတော့ရေစံပလင်း7ပလင်းလောက်ကိုဝမ်းနေပြတ်တာဟုတ်အဲ့တော့ဒီလောက်မြန်မြန်ဆန်ဆန်ကြီးနိုင်ပိုင်းတွင်းမှာဝမ်းပြတ်တော့ရေတက်တွေခန်းချောက်တာပေါ့အဲ့တော့ရေတက်ခန်းချောက်တဲ့သူရေတက်နဲ့အတူအလက်ထရိုလိုက်လို့ခေါ်တဲ့ဆိုဒီယမ်နဲ့ပိုတက်ဆီယမ်နဲ့ကလိုရိုက်တွေဟိုက်ဒရိုဘာဘိုင်ဘိုင်ကာဗွန်နိုက်တက်တွေအဲ့ဒီပတ်တွေအကုန်လုံးပါသွားတာပေါ့မညီမညာဖြစ်ကုန်အဲ့ဒီတွေ့ကြောင်းလူနာဟာရေခန်းချောက်ရင်မြစ်တွင်းတွေဟုတ်ပနဲ့ချက်ချင်းပဲဖြစ်လာတာလက်ဖြားချီပြားကြီးလိုက်ပေကြီးရေတွန်းတယ်ဒီရည်ရည်ရည်ကအေးဆက်ပြီးတော့ဘာခေါ်လဲဆိုရင် elasticity ဆိုလို့ခေါ်တယ်စိတ်ရလို့ရှိရင်ကပြန်မတက်တော့ဘူးပြန်မရတော့ဘူးလက်လေးကိုလက်ရည်ရည်ကိုဆွဲဆန့်ပြီးတော့စိတ်ကြည့်တော့ထောင်ရကလေးကြံခဲ့တယ်အဲ့တော့ခြေရက်ခါအေးတယ်ပြန်နေတယ်နောက်ဆုံးအရန်ကိုကျွန်တော်အလင်းမြန်မကွရင်အသက်ရှူတွေမြန်လာတယ်နှလုံးခုန်တွေမြန်လာပြီးတော့သတိလစ်ပြီးတော့သိတာပေါ့
ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာဒီတခြားအစာအစိတ်တက်တဲ့ယောဂာနယ်ကိုဆရာကြီးဘယ်လိုခွဲလို့ရလဲ
မှန်တယ်တချို့နေရာတွေမှာလည်းအခုအစာအစိတ်တင်နေဆိုတော့ဖြစ်ဖြစ်ဖြစ်နေတဲ့တိရိနေပေါ့ဆိုတော့အလူမာတွေးရချွေးတဲ့အစာစာကိုစားလိုက်တယ်သူတွေချက်ချင်းပဲအော့အန်တယ်မူဝေတယ်စိတ်ုံတင်ရတယ်ဝမ်းဖြစ်ပြောင်းသွားရောတာရှိတယ်ဒါပေမဲ့လည်းအများဆုံးဖြစ်တာကအော့အန်တာပေါ့နော်သူကတော့အစာအစိတ်တင်ကတော့ခုနကူးဆက်မြန်ပြင်းထန်ကာလာဝမ်းလောက်တော့ကျွန်တော်မဆိုးပေါ့ဒါကာလာဝမ်းယောဂာနယ်ကွဲပြားတာကခုနပြောလို့မဆိုးနိုင်ပိုင်းတွင်းတလဟောဝမ်းသွားလာအောင်မဖြစ်ဘူးသူကဒီကုလားကတည့်ရတည့်ရနဲ့သူကသူပြန်ကောင်းသွားတတ်တယ်သူတို့စောင့်ကြည့်လိုက်တာနဲ့လိုအပ်လို့ရှိရင်တစားကြီးလေးတက်လိုက်တာနဲ့ကောင်းသွားတာရှိတယ်ခုနကကာလန်ဝမ်းကြတော့ဒီပိုးကြီးကိုပြန်ပြီးတော့ခုနရေကြီးရေရှမ်းတဲ့ကိစ္စမျိုးတွေကလည်းတလဟောဖြစ်တာအဲ့တော့မြန်မြန်ထိချုပ်ဖို့လိုတာပေါ့တကယ်လို့မြန်မြန်မထိချုပ်ရင်ချက်ချင်းပဲကျွန်တော်ကလူတွေအများကြီးပြန်ပြီးတော့အေးပြောက်တွေများသွားနိုင်တယ
်ဟုတ်ကဲ့ဆရာအဲ့ခါကျတော့ဒီယောဂါကိုကာကွယ်ဖို့အတွက်ဆိုရင်အဓိကဘာတွေလုပ်ဖို့လိုလဲဆရာ
ခုနပြောသလိုပေါ့လေဒီလူနာရဲ့အယခင်းတွေပစိုးတွေထမိန်တွေဒါတွေအကုန်လုံးကိုကျွန်တော်ကကင်တွယ်နေတဲ့လူတွေကိုပြုတ်ပြော်ရှွာတာပေါ့ပေါင်းတင်ပြရတာပေါ့နော်နောက်ကပိုးသက်စီတွေကိုကျွန်တော်တို့ဒီရေကန်တွေရေထွင်းတွေမှာအခုဆိုလို့ရှိရင်ကျွန်တော်ကလိုရင်းတွေလိုက်ခတ်တယ်လို့ပြောနေကြတယ်အတရားကြီးကကျွန်တော်ပိုးသက်စီနဲ့ခတ်တယ်နောက်ကဒီတောက်ရေကိုကျွန်တော်အများဆုံးကတော့ကြိုချက်တောက်ရမှာပေါ့လေကျွန်တော်အိမ်သားတွေမှာလည်းကလိုရင်းတွေဖြူရတာပေါ့နော်နောက်ကအစားအစာတွေကိုမကန့်ခင်မှာလက်ကိုသေးချာဆေးရမယ်ပြီးတော့အိမ်သားထွက်လို့ရှိရင်လက်ကိုဆက်ပြန်နဲ့ဆင်းအောင်ဆေးရမယ်ပေါ့နော်ပိုဗီတီရောက်ကကလူနာနဲ့ထိတွေ့ထားတဲ့လူတွေအကုန်လုံးကိုမသွားမလာအိမ်မှာပဲနေပြီးတော့သူတို့ရဲ့ဝေစာပစ္စည်းပစ္စည်းအကုန်လုံးကိုကျွန်တော်ပြုလျှော်သူတို့ကိုကျွန်တော်ပညာပေးရမှာပေါ့သူကလည်းနောက်လူတွေမကူအောင်ပေါ့နော
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုကာကွယ်တဲ့ကြားတွေကဖြစ်လာခဲ့ရောဒီကုသမှုအပိုင်းနေလေ
ခုနပြောလို့ကာလန်ဝမ်းယောဂါကအရင်ကရေတက်တွေခန့်ချောက်ကုန်တော့သေးပြောက်နှုံးကမကူခဲထားရင်60ရာခိုင်နှုန်းဆိုတော့တရားမှာ60တော့ပေးနိုင်တယ်ပေါ့တကယ်ကုလာတာဟုတ်မှကျွန်တော်က900ခိုင်နှုန်းလောက်ကပေးစင်ရှိနိုင်သေးတယ်ပေါ့နော်အဲ့တော့ကျွန်တော်ကဒီလူတွေကိုတစားတဲ့ပြောအောင်ပြရမှာလေအလက်ထိုလိုက်တွေအစားသွင်းရတာလေနောက်ပိုးသက်စီတွေပြရတာလေပါပါတယ
်ဟုတ်ကဲ့ဆရာဒီအခုပြည်မြို့မှာဖြစ်တယ်လို့ပြောဆရာเนาะတခြားမြို့တွေမှာဖြစ်ပွားလာဖို့ဒီစွန့်ရတဲ့အနေထားရှိလားဆရာ
ကြီးပြည်မှာဆိုရင်ကျွန်တော်မြို့ချောင်းမြို့ဖြစ်သွားတာလေနောက်အဲ့တော့အထောက်အကူတော့ရိုးစရောသူတို့ထိန်းချုပ်နိုင်ပြီပေါ့เนาะအဲ့တော့ကျန်တဲ့မြို့တွေမှာမထိဖြစ်နိုင်ဘူးလို့ပြောနိုင်ဘူးအဲ့တော့ကျန်တဲ့နေရာမှာလည်းကျွန်တော်အသိစိတ်တက်ရှိရမယ်ဒီလူကခီးသွားမယ်ရွှေပြောင်းနေရမယ်ဒီမှာရှိတာပိုးမသိသေးဘူးဆိုတော့နောက်လို့ကုနိုင်တာပေါ့เนาะတခါလဲအခုမန္တလေးမှာမြို့ကြီးကြီးနေပြီဒီမှာကာလာဝမ်းယောဂဖြစ်မလာနိုင်ဘူးမပြောနိုင်ဘူးအဲ့တော့ကြိုတင်ပြီးကျွန်တော်တို့ကောက်ွယ်မှုကပါလဲဆိုလို့ရှင်အစာအတောက်တွေအကုန်လုံးကိုချက်အောင်ပြုထားမယ်ဆူဆူပူပူစားမယ်ရေကိုကြိုချက်တောက်မယ်ပေါ့နော်အားလုံးကိုပိုးတက်ပြေးစားဖြစ်အောင်နောက်လူတိုင်းလူတိုင်းနဲ့တကူရေးတန်ရှင်းရေးပေါ့နော်နောက်အိမ်နေပြုတ်သိမ့်နေတယ်အဲ့ဒီလိုလူမျိုးကိုကျွန်တော်အများဆုံးပညာပေးရမှာပေါ့နော်ရေလုံးအိမ်သာစောက်တာရတာအစပေါ့နော်ဒီမှာပါတယ
်ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်ပေးနေတဲ့ကျမရေးကဏ္ဍကိုတောက်ကြနေမနေ့ပိုင်းမှာလည်းတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြပါရဲ့ရှင်အခုစနေနေ့ညတိုက်ရိုက်လေးလိုက်မှာဆွေးနွေးမယ့်အကြောင်းအရာကိုပြောပြရင်ဖိတ်ခေါ်ပါရစေရှင
်အရင်စစ်အစိုးရဆက်ဆက်လက်ထက်ပြည်တွင်းကနေဒီပေါက်ကိုထွက်လာကြတဲ့ဒီမိုကရေစီရေလှရှားသူတွေတဲကမြန်မာနိုင်ငံကိုပြန်ကျင်သူတွေပြည်တော်ဝင်ခွင့်ရဖို့အခက်အခဲမျိုးမျိုးနဲ့ကြုံနေကြရပါတယ်ဒီဘက်ရောက်ဒီမိုကရေစီရေလှရှားသူတွေအနေနဲ့အခုလိုဒီမိုကရေစီနိုင်ငံတော်အသစ်ထူထောင်နေတဲ့အချိန်မျိုးမှာတတော်တနေရကနေတက်ဆွမ်းသမျှပါဝင်လှုပ်ဆောင်ခွင့်ရမယ်ဆိုရင်နိုင်ငံတော်ပြန်လည်တည်ဆောက်ရေးအထောက်အကူမဖြစ်နိုင်ပါဘူးလားဒီလူတွေရဲ့အတွေ့အကြုံအသိပညာကျွမ်းကျင်မှုတွေကိုပြန်ပြီးအသုံးချခွင့်အသုံးချခံခွင့်ပေးလို့နိုင်ငံအတွက်ဘာများအကျိုးရုပ်သွားနိုင်ပါသလဲစသည်အားဖြင့်အခုလာမယ့်စနေညဒိုင်းရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီစီစဉ်မှာပါဝင်ဆွေးနွေးကြတယ်ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VOA ရဲ့ဖုန်းနံပါတ်က12923812999လေး email လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
VOA American တန်ရက်တိုက်ရိုက်လေးလိုင်းစီစဉ်တွေကိုအင်္ဂါနေ့စနေညပိုင်းစီစဉ်တွေမှာတပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။အခုလာမယ့်စနေနေ့ညတိုက်ရိုက်လေးလိုင်းမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုမြမအရေးသုံးသက်ချက်ကိုနားဆင်ကြရပါတော့မယ်။မြမစိုက်ပျိုးလေယာထုတ်လုပ်မှုအကြောင်းကမ္ဘာပံအမှုတန်းတွေကသုတေသနလုပ်ပြီးမကြခင်ကအစီရင်ခံစာထုတ်ပြန်ထားပါတယ်။ဒီစာတမ်းကိုဥအောင်ခင်ကသုံးသက်ရေးသားပြီးကိုကျော်ကျော်သိန်းနဲ့အတူတင်ပြထားပါတယ်ရှင
်။မြမပြည်သားအများစုဟာကျေးလက်မှနေထိုင်ကြတဲ့အတွက်ဆင်းရဲမှုကြာစည်ရေးလမ်းစဉ်ချမှတ်မယ်ဆိုရင်စိုက်ပျိုးလေယာဉ်နဲ့ပတ်သက်တဲ့သတင်းအချက်အလက်တွေကိုသိရှိနားလည်ဖို့လိုပါလေ။ဒါပေမဲ့ဒီနေရာမှာအလွန်အားနည်းတဲ့အတွက်ထိရောက်စွာလုကိုင်နိုင်ဖို့ကက်ခဲပါတယ်။ဒါကြောင့်မို့အရာဝတီဘကိုးစကိုင်းနယ်ရှမ်းပြည်နယ်ကအိမ်တောင်စု2000နီးပါးကို2014မှာစစ်တမ်းခောက်ယူပြီးလေယာထုတ်လုပ်မှုအစီရင်ခံစာရေးရတယ်လို့ကမ္ဘာ့ဘဏ်အုပ်စုနဲ့ LIFD အဖွဲ့ကဆိုပါတယ်။ February လက Analysis of Farm Productioneconomic ဆိုတဲ့စာမျက်နှာ200ကျော်အစီရင်ခံစာထွက်လာပါတယ်။တိုင်းနယ်ပြည်နယ်လေးခုကရွာကြီးတွေကိုလေ့လာတာမှုတပြည်လုံးကိုစားမပြုပေမဲ့လုတ်ကွင်းလုတ်ကွက်နဲ့ထုတ်လုပ်မှုဆက်ဆက်နေပုံကိုတင်ပြထားပါတယ်။ဘေးစံနှုန်းနဲ့ပဲတိုင်းတိုင်းလေယာထုတ်လုပ်မှုနှိမ့်ချနေတာမှုတိုးတက်ဖွံ့ဖြိုးရေးမှာအကန့်အသတ်ရှိပါတယ်။အစိုးရအနေနဲ့အဓိကပါဝင်ရမယ့်ကျေးလက်အခြေခံအဆောက်အုံခေါင်းပုံမှုနဲ့လေသမားကိုအသက်ပညာပေးမှုစတာတွေမှာချို့တဲ့နေတဲ့အတွက်လေယာထုတ်လုပ်မှုနှိမ့်ကြရတာဖြစ်ပါတယ်တဲ့၆ွေရာသီမှာနှွေတစ်ပါးဆိုက်ရတာအရင်နီးများပြီးအမျက်နေတာမှုအခြားသီးနှံစိုက်ပျိုးရေးကိုအားပေးတဲ့လို့ဆိုပါတယ
်စစ်တမ်းကောက်ယူတဲ့အိမ်တော်စုမှာ80ရာခိုင်နှုန်းဟာမိုးစပါးဆိုက်ပါတယ်၆ွေရာသီမှာနှွေစပါးဆိုက်သူ20ရာခိုင်နှုန်းသာရှိပြီး80ရာခိုင်နှုန်းကကောက်ပဲသီးနှံဆိုက်ပါတယ်ပဲဒီစိမ်းပဲဝါကလေးနဲ့မတ်ပဲကိုအများဆုံးဆိုက်ကြပြီးအိန္ဒိယအာရဗ်အမရိတ်ထိုင်းဘင်္ဂလားဒေ့ရှ်နဲ့တရုတ်ပြည်ကိုတင်ပို့ပါတယ်2014မှာပဲမျိုးစုံဒေါ်လာတန်း100ကျော်ဘူးတင်ပို့နိုင်ပြီးဆန်ကတန်း600ကျော်ဘူးသာတင်ပို့နိုင်ခဲ့ပါတယ်စီထွက်သီးနှံနဲ့ပြောင်းစိုက်ပျိုးမှုရှိပေမဲ့လူဝါအများကြီးစိုက်ထူရပြီးအထွက်နည်းပါတယ်မိုးစဘာစိုက်ပျိုးမှုကိုတရက်လောက်အားနဲ့တွက်ရင်မြန်မာပြည်မှာစဘာ23ကီလိုသာထွက်ပြီးကမ္ဘောဒီးယားမှာ62ကီလိုဗီယက်နမ်မှာ429ကီလိုထိုင်းမှာ948ကီလိုထွက်လို့မြန်မာထက်အများကြီးတာပါတယ်။ဒါကြောင့်နိုင်ငံသားမှာရှင်ပြိုင်ဖို့အခက်အခဲရှိပါတယ်
။မြန်မာစိုက်ပျိုးရေးနည်းဟာလွန်ခဲ့တဲ့အနှစ်20လောက်ကထိုင်းနဲ့ဗီယက်နမ်မှာသုံးခဲ့တဲ့နည်းဖြစ်ပါတယ်။တရုတ်ထိုင်းအင်ဒိုနီးရှားဖိလစ်ပိုင်ဗီယက်နမ်ကမ္ဘောဒီးယားအိန္ဒိယမြန်မာစတဲ့နိုင်ငံ၈နိုင်ငံကိုတန်းစီပြီးစံစဘာကရတဲ့အမြတ်ငွေကိုတွက်မယ်ဆိုရင်မြန်မာကအနည်းဆုံးတရုတ်နဲ့ထိုင်းကအများဆုံးဖြစ်နေပါတယ်။လေယာလောက်ကမှလည်းမြန်မာကအနည်းဆုံးဖြစ်ပြီးတရုတ်နဲ့ထိုင်းကအများဆုံးဖြစ်ပါတယ်။ဝေးရဒီမှာတနေ့ကြက်2000ကျော်သာလောက်ခရပါတယ်။မြို့တက်ပြီးအလုတ်လုတ်သူကြီးများလာတဲ့အတွက်လေယာလောက်သားရှားပါလာပါတယ်။နှစ်ပေါင်းများစွာအစိုးရဝင်ရောက်ဆွတ်ဖက်တဲ့ဆိုးကျိုးကိုလေယာကန္တမှာတွေ့နိုင်ပါတယ်။ထိုင်းနဲ့ဗီယက်နမ်မှာမျိုးစပ်ပါရဖို့ပြဿနာမရှိပေမဲ့မြန်မာပြည်မှာအလုံးအလောက်ရဖို့အခက်အခဲရှိပါတယ်။
ဆယ်ရီဆောက်ထားပေမဲ့စိုက်ပျိုးမြေ12ရာခိုင်နှုန်းကိုသာရေပေးနိုင်ပါတယ်။ထိုင်းနဲ့ဗီယက်နမ်မှာစိုက်ပျိုးမြေ80ရာခိုင်နှုန်းဟာဆယ်ရေသုံးနိုင်ပါတယ်။မြန်မာပြည်ကလေသမား80ရာခိုင်နှုန်းဟာမူလတန်းပညာလောက်သာတင်ပို့တော်မူစိုက်ပျိုးရေးပညာပေးလို့ရမှာပြဿနာရှိပါတယ်။ဥပမာဓာတ်နေဩဇာ300မှာအချိုးအစားမကျတာတွေရှိပါတယ်။နိုက်ထရိုဂျင်နဲ့ဖော့စဖရပ်သုံးတဲ့နေရာမှာမိုးရာသီမှာလိုသလောက်မသုံးဘဲနွေရာသီမှာလိုရာထက်ပိုသုံးထားပါတယ်။ဒါကြောင့်ဒန်နီယောဇာသုံးနာချင်းတူပေမဲ့ထိုင်းနဲ့ဗီယက်နမ်ကပိုထွက်တယ်လို့ဆိုပါတယ်။မိုးတွင်းမှာစဘာဆိုင်တာကိုအဓိကထားပေမဲ့နွေရာသီမှာအခြားသီးနှံတွေဟာစဘာထက်ပိုအရေးကြီးပါတယ်။နှမ်းနဲ့ကလဘဲဟာဆန်လောက်အမြတ်မရပေမဲ့ထုတ်လုပ်တဲ့စရိတ်ပိုမိုတက်တာတယ်လို့ဆိုပါတယ်
။သဘောဝဂိဟအခြေအနေကိုလိုက်ပြီးသီးနှံပြင်ထူးမှုကွဲပြားသွားတာကိုလည်းတင်ပြထားပါတယ်။အေရဝတီကရေငန်အနည်းငယ်ရှိတဲ့ဒေသနဲ့သခိုင်းတိုင်းကဆယ်ရီတောက်ဒေသမှာပဲဒီစိမ်းဟာအများအဆုံးအများဆုံးဖြစ်ပါတယ်။ဒါကြောင့်နေရာဒေသကိုလိုက်ပြီးကုန်ကျစရိတ်ထုတ်လုပ်မှုကွဲပြားသွားတာကိုအစိုးရကအသိအမှတ်ပြုပြီးစံစဘာကိုကြီးအဓိကထားတဲ့လမ်းစဉ်ကိုပြန်လည်ဆန်းစစ်တင်တယ်လို့ဆိုပါတယ်။ကုန်ကျစရိတ်နည်းပြီးအများအဆုံးများတဲ့သီးနှံစိုက်ပျိုးနိုင်အောင်လွတ်လွတ်လပ်လပ်လုပ်ခွင့်ပေးရင်စိုက်ပျိုးလေယာထုတ်လုပ်မှုတိုးပွားလာလိမ့်မယ်လို့ဆိုပါတယ်။အများအဆုံးများတဲ့သီးနှံအမျိုးမျိုးစိုက်ပျိုးရေးကိုထောက်ခံအားပေးမယ်ဆိုရင် စားစပားဦးစားပေးလမ်းစဉ်တဲ့ပုံမူချက်ပြတ်နဲ့စိုက်ပျိုးရေးအစီအစဉ်ချမှတ်ဖို့လိုပါတယ်။ဥပမာမျိုးစေ့ထုတ်လုပ်မှုမှာမျိုးစားစပားအမျိုးမျိုးအတွက်သားရည်ရတာကိုအခြားစပားအမျိုးအစားနဲ့တိနံတွေအတွက်ပါမျိုးစေ့ဖြတ်ဝေနိုင်အောင်ဆောင်ရွက်ရပါလိမ့်မယ်။ခင်မီစိုက်ပျိုးရေးအတတ်ပညာကိုအသုံးပြုတတ်အောင်လေသမားပညာဘေးလုပ်ငန်းတွေတိုးချဲ့လုပ်ကိုင်ရပါလိမ့်မယ်။လေသမားတို့ရဲ့စိုက်ပျိုးရေးစီမံကိန်းကိုလိုက်ပြီးရေးပင်းနိုင်မဲ့ဆယ်မျိုးစနစ်ရှိဖို့လိုကြောင်း Analysis of Farm Production Economics စာရမှာကမ္ဘာ့အုပ်စုနဲ့ LIFD အဖွဲ့ကစမ်းစစ်ထားပါတယ်ခင်ဗျာ
။ဦးအောင်ခင်ရဲ့မြန်မာရေးတုံ့တက်ချက်ကိုတနင်္ဂနွေနေ့မနေ့ပိုင်းမှာနောက်တစ်ချိန်နှာစင်နိုင်ကြပါလိမ့်ရှင်။အခုနောက်ဆုံးကြန်နေသေးတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုနှာစင်ကြရအောင်ပါ။ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်သားသတင်းတောက်တွေစူးစီးတင်ဆက်ပေးနေပါတယ်ရှင်။
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြိုဆိုပါရစေ။မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျွန်မကအမီပါ။ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့မိုင်းလာတပ်ဖွဲ့နဲ့ UWSA တပ်ဖွဲ့တို့ရဲ့အစစ်မြေကိုယ်စားလှယ်အဖွဲ့ဟာနိုင်ငံတော်အတိုင်ပင်ခံဒေါ်အောင်ဆန်းစုကြည်နဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်တို့နဲ့ပထမဆုံးအကြိမ်တွေ့ဆုံခဲ့ပါတယ်။မဲမတမာမှုလုပ်တဲ့ဆိုတဲ့ဆွဆွဲချက်နဲ့ကန့်ကွက်ခံထားရတဲ့ရခိုင်မျိုးသားပါတီကကိုယ်စားလှယ်နှစ်ဦးကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေအနိုင်ပေးလိုက်တယ်ဆိုတာနဲ့မိုင်းဆိုင်ရန်တိုင်းရင်းသားလက်နက်ကိုင်အဖွဲ့စည်းတို့ရဲ့ထိပ်သီးအစည်းအဝေးဆုံးဖြတ်ချက်အရအမျိုးသားပြည်နယ်ဖွဲ့စည်းရေးနဲ့ပတ်သက်တဲ့အကြောင်းတွေကိုကြားကြားရမှာပါရှင်။ကျွန်မကနူးပန်ပါ။သတင်းတွေကိုစိုင်းမင်းနဲ့အတူတင်ဆက်သွားမှာပါ။တိုင်းရင်းသားလက်နက်ကိုင်အဖွဲ့ဖြစ်တဲ့အထူးဒေသလေးမိုင်းလာတပ်ဖွဲ့နဲ့အထူးဒေသနဲ့ဝါတပ်ဖွဲ့တို့ရဲ့အစစ်မြင့်ကိုယ်စားလှယ်အဖွဲ့ဟာနိုင်ငံတော်အတိုင်ပင်ခံဒေါ်အောင်ဆန်းစုကြည်နဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တို့နဲ့နေပြည်တော်မှာပထမဆုံးအကြိမ်တွေ့ဆုံခဲ့ပါတယ်။ပြီးခဲ့တဲ့စနေနေ့ကတွေ့ဆုံမှုမှာ၎င်းတို့ထိမ့်ချုပ်နေမည်ဟာပြည်ထောင်စုကနေဘယ်တော့မှခွဲမထွက်တဲ့ကိစ္စအပါအဝင် UWSA ဝါတပ်ဖွဲ့ထိမ့်ချုပ်နေမည်ကိုနေပြည်တော်တိုက်ရက်လက်အောက်ခံဝပြည်နယ်ထူထောင်နိုင်ရေးမြေယာစီမံခန့်ခွဲရေးနဲ့ဒေသဆိုင်ရာစီးပွားရေးလုပ်ငန်းအကြောင်းတွေဆွေးနွေးခဲ့တယ်လို့ခရီးစဉ်မှာပါဝင်တဲ့ဝအရာရှိတဦးကပြောပါတယ်ဝါနဲ့မိုင်းလာတပ်ဖွဲ့တို့အနေနဲ့27ရာစုပင်လုံညီလာခံနဲ့နိုင်ငံရေးမူပေါင်းဆွေးနွေးမှုမှာပါဝင်သွားဖို့ရှိတယ်လို့အငိမ့်စားဒုတိယဗိုလ်ချုပ်ကြီးဦးခင်စောဦးကနေသတင်းထောက်တွေနဲ့တွေ့ဆုံစဉ်ပြောကြားသွားပါတယ်ဒီတွေ့ဆုံမှုမှာမိုင်းလာတပ်ဖွဲ့ကိုဥက္ကဋ္ဌဖြစ်သူဦးဆိုင်လင်းကဦးဆောင်ပြီးဝါတပ်ဖွဲ့ကတော့ဒုတိယအထွေထွေတွင်ရင်မူဦးပေါ့ယူကြီးခေါင်းဆောင်ကိုစလေတို့ကနေဒေါ်အောင်ဆန်းစုကြည်နဲ့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တို့ကိုတီးခြားစီတွေ့ဆုံခဲ့ပါတယ်
2015ခုနှစ်နိုဝင်ဘာလကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာမဲမတမာမှုလုပ်တယ်ဆိုတဲ့ဆွဆွဲချက်နဲ့ကန့်ကွက်ခြင်းခံထားရတဲ့ရခိုင်မျိုးသားပါတီကကိုယ်စားလှယ်နှစ်ဦးကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကအနိုင်ရရှိခဲ့တယ်လို့ဆုံးဖြတ်ပေးလိုက်ပါတယ်။အဲ့ဒီဆုံးဖြတ်ချက်ကိုဇူလိုင်လ29ရက်နေ့ကနိုင်ငံပိုင်ကြေးမုံတင်းစာမှာကန့်ကွက်လျှောက်ထားမှုကိုစိတ်နဲ့တကွပယ်တဲ့စီရင်ချက်အမိန့်ကိုဖော်ပြခဲ့ပါတယ်။ရခိုင်မျိုးသားပါတီကရန်ပြင်းမြို့နယ်ပြည်သူ့လူတော်ကိုဆလဲဦးကျော်ရွှေနဲ့မင်းပြမြို့နယ်ပြည်သူ့လူတော်ကိုဆလဲဦးစစ်နိုင်ကိုကြန့်ခန့်ရေးပါတီကိုဆလဲတွေဖြစ်ကြတဲ့ဦးကျော်ခင်နဲ့တခင်ချိုတို့ကရွေးကောက်ပွဲမှာမင်းမတမာမှုလုပ်တယ်ဆိုပြီးရွေးကောက်ပွဲကော်မရှင်ထံကန့်ကွက်ခဲ့ကြတာပါရွေးကောက်ပွဲပြီးကန့်ကွက်လွှာတွေကိုကော်မရှင်ကစစ်ဆေးခဲ့ရမှာဇူလိုင်လ29ရက်နေ့အထိအမှု23ခုကိုစီရင်ချက်ချမှတ်နိုင်ခဲ့ပြီးနောက်ထပ်စစ်ဆေးဖို့22မှုကြာနေသေးပါတယ်
ရှမ်းပြည်နယ်ပင်လုံမြို့မှာကျင်းပတဲ့မြန်မာနိုင်ငံလုံးဆိုင်ရာတိုင်းရင်းလူငယ်များကြီးလာခံမှာမွန်းလူငယ်ကိုစားပြုစာတမ်းဖြစ်တဲ့လက်ရှိမြန်မာနိုင်ငံနဲ့အနာဂတ်ငြိမ်းချမ်းတဲ့ Federal ပြည်ထောင်စုစီတို့ဆိုတဲ့ခေါင်းစဉ်နဲ့ Moon Youth Forum MYF ကမင်းတော်ပနအောင်ကဖတ်ကြားခဲ့ပါတယ်။ဒီစာတမ်းမှာငြိမ်းချမ်းတဲ့လူနေမှုဘဝနဲ့အတူရှင်တွဲနေထိုင်လိုတဲ့အမြင်တွေအနာဂတ် Federal ပြည်ထောင်စုအတွက်လိုအပ်ချက်တွေဦးစားပေးဆောင်ရွက်သင့်တဲ့အချက်တွေပါဝင်နေပါတယ်။ငားရတကျင်းပခဲ့တဲ့မြန်မာနိုင်ငံလုံးဆိုင်ရာတိုင်းရင်းသားလူငယ်များညီလာခံကိုပထမဆုံးအကြိမ်ကျင်းပခဲ့ပြီးမြန်မာနိုင်ငံတဝန်းရှိတိုင်းရင်းသားလူငယ်900နီးပါးတက်ရောက်ကစာတမ်း21စောင်းဖတ်ကြားခဲ့ပါတယ်။
ကချင်ပြည်နယ်တနိုင်းမြို့နယ်ရှတ်ဒုစုကျေးရွာနီးကကလတ်ကြာချောင်းဆုံရှရတ်ချောင်းစတဲ့ဒေသတွေမှာထိုးစစ်ဆင်မှုတွေပြုလုပ်နေတာကြောင့်အနည်းအနာရှိဆွေမော်တွေမှာအလုပ်လုပ်နေတဲ့ရွှေမော်လုတ်တာအယောက်နေရာကနေဖျားချောင်းတွေမှာလာရောက်တင်းဆောင်နေကြရတယ်လို့ဒေသခံဦးထွေအောင်ကပြောပါတယ်။
စူလိုင်လ၃၁ရက်နေ့ကတည်းကထွက်ပြေးလာကြတာဖြစ်ပြီးစစ်ဆောင်ဒုက္ခရဲများအတွေ့အစာအသောက်ပြည်ထနာအခက်ခဲတွေရှိနေတယ်လို့ဦးထွေအောင်ကပြောပါတယ်။ ဇူလိုင်လ၂၈ရက်ကနေတင်းမာမှုတွေရှိခဲ့ပြီးရှမ်းပြည်နယ်မြောက်ပိုင်းကရင်အီတပ်မဟာ၆တရင်နှင်းနယ်မြေတာမူးညဲဒေသဘက်မှာလည်းအစိုးရတပ်နဲ့ကရင်အီတပ်ကြားတိုက်ပွဲဖြစ်ပွားခဲ့ကြပါတယ်။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ကချင်ပြည်နယ်မိုင်ဆိုင်ရာမှာကျင်းပခဲ့တဲ့တိုင်းသာလက်နက်ကိုင်အဖွဲ့အစည်းတွေရဲ့ထိပ်သီးအစည်းအဝေးမှာ ဖက်ဒရယ်ဖွဲ့စည်းပုံအခြေခံဥပဒေနဲ့ပြည်နယ်ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာအခြေခံမူတွေကိုဆွေးနွေးခဲ့ပြီးတော့ပြည်အောင်စုအမျိုးသားပြည်နယ်များနဲ့ဖွဲ့စည်းဖို့ဘုံသဘောတူညီချက်ချမှတ်ခဲ့ကြပါတယ်။အမျိုးသားပြည်နယ်များတတ်မှတ်ချက်ကိစ္စနဲ့ပတ်သက်လို့ဘလို့အမြင်ရှိနေပါသလဲဆိုတာကိုအမိကနေစူးစီးထားပြီးတော့နိုင်ငံအင်ကနေအခုလိုတင်ဆက်ထားပါတယ်ရှင်။ပိုင်းဒါလက်နက်ကိုင
ဥက္ကဋ္ဌခုံမြထုံးကအခုလိုပြောပါရတယ်ပြည်တော်စုတိဆောက်တဲ့အခါမှာပြည်တော်စုအဖွဲ့ဝင်ပြည်နယ်တွေမှာဒီအမျိုးသားပြည်နယ်နဲ့အမျိုးသားများပြည်နယ်နဲ့ဒီလိုဖွဲ့စည်းမယ်အဲ့ဒါအခြေခံတော့နိုင်ငံရေးကွန်ဆက်ပါနိုင်ငံရေးအယူဆပုံမှာအခြေခံမှာကျွန်တော်ပြည်တော်စုတိဆောက်တဲ့အချိန်မှာကျွန်တော်တိုင်းပြည်မှာတမိုင်းကြောင်းရတရှိခဲ့တဲ့အမျိုးသားများပြည်နယ်တွေကိုထားရှိမယ်ပမာတိုင်းတိုင
time so that Bama le time na lulu lulu check. Ero di Bama so le time na lulu di atu. Kalau pinya so lah melu abu lah. Kalau kamu unit tu melu abu lah so le. Senarai jadi ya negore gua le sih ker. Tapi me netui ya di Bama so le kalau jono unit tu melu posong le so le siapa. Akhir jono jinsai ni ada pinya. Time na lulu time ha unit tu di jawa ngui sih le lu susah me so ye. Bama lulu gua le unit tu de berjawa ngui sih me. Kami unit tu de boleh.
ตะชาแต่ปูเด้ดันดูยีเด้จ่อเด้อคุยยินมาล่ะไม่อยู่ดินน่ะอำมาเมปะมาลูမျိုးတွေအနေနဲ့လဲတခြားတိုင်းသားလူမျိုးများနေသူတန်းသူခွေရရယူတဲ့နယ်လို့ရဲဘော်ထံခဲကပဲဆက်ပြောပါတယ်လူမျိုးစုတိုင်းဟာပမာအပါဝင်အခြားသောတိုင်းသားနယ်အတူတန်းသူယူလူပဲရှိတဲ့နယ်ပမာတိုင်းသားကလည်းအခြားလူတွေနဲ့အတူတန်းသူယူလူရှိရအဲ့လိုတန်းသူယူလူရှိမှုမှာသူများနဲ့ပူတဲ့အဟာမျိုးမဖြစ်ဖို့လဲလို့
ဖက်ဒရယ်ရဲ့အနှစ်သာရပြည်နယ်စုဖွဲ့ခြင်းရဲ့အနှစ်သာရဟာတန်းသူညီသူနဲ့ကိုပိုင်ပြသခွင့်ကိုတိုင်းသားလူမျိုးသားရရှိဖို့ဟာအရေးကြီးတာဖြစ်တယ်လို့မန်ကြံရစည်းဝေးကိုဆက်ရောက်ခဲ့ကြတဲ့တိုင်းသားခေါင်းဆောင်တွေကနေသုံးသပ်ပြောဆိုနေကြပါတယ်ဆက်ပြီးတော့ဇူလိုင်လ29ရက်နေ့ရက်နေ့ထိရှမ်းပြည်နယ်ပင်လုံမြို့မှာကျင်းပခဲ့တဲ့မြန်မာနိုင်ငံလုံးဆိုင်ရာတိုင်းသားလူငယ်
ို့ပြောဆိုမှုအပေါ်ချင်းတိုင်းသားလူငယ်တွေကကန့်ကွက်လိုက်ကြပါတယ်ဒီအကြောင်းကိုတော့ကိုရောဘတ်ကလည်းစူးစီးထားပြီးတော့နမ်ဟ ோம் ကနေတင်ဆက်ထားပါတယ်ရှင်
ပလဝမြို့နယ်ကိုချင်းပြည်နယ်ထဲပေးလိုက်ရတယ်ဆိုတဲ့ဒေါက်တာအင်းမောင်ရဲ့ပြောဆိုမှုဟာ1949တိုင်းပြည်ပြည်ပြိုလွတ်တော်ကအတည်ပြုပြဋ္ဌာန်းခဲ့တဲ့အခြေခံဥပဒေပုံမှန်196နဲ့ဆန့်ကျင်မဖြစ်နေတယ်လို့အဲ့ဒီညီလာခံကိုတက်ရောက်လာတဲ့ပလဝမြို့နယ်ကိုယ်စားလှယ်ချင်းလုံငယ်ခေါင်းဆောင်ဇလိုက်အောင်ရွှေကပြောပါတယ်
1953မှာတန်ခင်ကြရင်တို့ရခိုင်ပြည်နယ်လက်ထက်မှာရှိတယ်လို့ပုံစံမျိုးအတိတ်တွေကတက်ရောက်သွားတယ်ဆိုတော့ကျွန်တော်တို့ကတမန်အထောက်အထားရဖို့နော်1948ခုမှာတမျိုးပြည်ပြုလက်တော်မှာအတိအထူးကြဆန်းခဲ့တဲ့ပုံမှန်196မှာကျွန်တော်တို့ကပလောကမျိုးချင်းဦးဒေသတိုင်းမှာရှိရမယ်ဆိုတာသူကသူစစ်ပုံမှာပါလို့ဒါအခုချိန်မှာမကင်ကွမ်းနဲ့ကျွန်တော်အဲ့ညီလက်နေစီသူပြောတာကမှန်တယ်ထောက်ခဲ့တယ်ဆိုတဲ့ပုံစံမျိုးနဲ့ဖြစ်တော့မှာအဲ့ကြောင့်မကျွန်တော်ကအတားကိုကျွန်တော်ကန့်ကွက်ရခြင်းဖြစ်ပါတယ်လို့
ချင်းပြည်နယ်တောင်ဖက်အစွန်ဆုံးဒေသမှာတည်ရှိပြီးရခိုင်ပြည်နယ်နဲ့နယ်နိမိတ်ချင်းထိစပ်နေတဲ့ပလောကမျိုး နယ်ဟာရခိုင်တပ်မတော် AA ခြေကုပ်ယူထားတဲ့ဒေသတစ်ခုလည်းဖြစ်ပြီးရခိုင်တပ်မတော်ဟာပလက်ဝမြို့နယ်ရဲ့ကျေးရွာတွေမှာစီယုံရေးလုပ်တဲ့အချိန်မှာရခိုင်မျိုးသားပါတီဥက္ကဋ္ဌကအဲ့ဒီတဘောမျိုးပြောဆိုလာတာဟာတန်တရားဖြစ်စရာရှိတယ်လို့ဆလိုင်းအောင်ရွှေကထောက်ပြပါတယ်
ဒီပလောမျိုးနေကိုဒီအရင်တော့လည်းပဲဒီပါရီပြောတာဆိုတာလည်းရှိတယ်အာကျွန်တော်တို့ပလောမျိုးနေမှာဒီစေုံကြီးတွေလှုပ်တယ်သူတို့နိုင်ငံကြီးအရာသူတို့ကပလောမျိုးနေဖက်မှာရှိခုစကန်းယူတဲ့အချိန်မှာဒီခဏခဏကျွားတွေနဲ့တပ်ပစ်ရှိတယ်ဆိုတော့ပြည်သူထုစီရောက်လို့ရှိမှလည်းပဲကျွန်တော်တို့ပြခိုင်ပြည်ကိုကျွန်တော်ပြန်ရင်ယူတာကျွန်တော်တပ်ပစ်ဝင်တာဆိုတာအဲ့လိုခဏခဏပြောတယ်ဆိုတော့တော်တော်အိမ်မောင်ပြောချချက်ဟာအဲ့လိုမျိုးဒီဖွေးတွေနဲ့ဆက်ဆဲမှုရှိတယ်လားပေါ့အဲ့လိုမျိုးတွေကျွန်တော်ကတန်ရားဝင်မိတယ
်ဒေါက်တာအိမ်မောင်အနေနဲ့ကတော့ဒီတပ်မတ်ချက်ဟာဖာစပါလာဆွေရတပ်မတ်ချက်တာဖြစ်ပြီးနောက်ကျောင်းပြန်တဲ့သဘောမဆောင်ဘူးလို့ဆိုပါတယ်
ကံကောကနုတ်လေးနောက်ပိုင်းမှာပေါ့နော်ချမ်းပြည်နယ်ရဲ့မိုးမိတ်တို့မဘိန်းတို့မိုးကုတ်တို့မြေမျိုးတို့ဆိုတာလေမန္တလေးတိုင်းလေးကိုပါသွားတာကိုကျွန်တော်တို့ရခိုင်နဲ့ပတ်သက်တဲ့ကဏ္ဍကလေးပဲ1824မှာပထမအင်္ဂလိပ်ဂျမားစစ်ပွဲဖြစ်တယ်နော်အဲဒီတုန်းကအင်္ဂလိပ်ရဲ့ပထမဆုံးကိုလိုနီဖြစ်သွားတာပေါ့ဗျာအဲဒီတုန်းကကျွန်တော်တို့ဒီရခိုင်ရဲ့အခြေဝန်းပေါ့နော်မော်တင်ဇွန်းပေါ့ဗျာဟိုင်းကြီးကျွန်းထိပါတယ်အဲဒါလိုပဲရခိုင်ရဲ့ဟီးလ်ထရက်ဆိုတာရှိတယ်အကုန်လုံးပါတာပေါ့အဲဒါကိုလွတ်လပ်ရေးကြပြီးတော့ဖတ်စပ်ပလတ်ခီဦးပေါ့နော်94လောက်မှာနော်ရှင်းဝီဒီတာတိုင်းခေကိုပေါင်းခေပဲဒါတမိုင်းပဲရှင်းတဲ့ရခိုင်နဲ့ပြဿနာကျွန်တော်တို့မဟုတ်ပါဘူးကျွန်တော်တို့ကတမိုင်းအရာဒီလိုပဲ divide and rule နဲ့ကျွန်တော်တို့နိုင်ငံကိုအုပ်ချုပ်သွားကြတယ်။ရခိုင်ကတမိုင်းကိုနောက်ကျောင်းပြန်ပြီးမှကျွန်တော်တန်းတနေတာမဟုတ်ဘူ
း။အခုဆက်ပြီးတင်ချင်းချက်ကိုနားဆင်ကြရမှာပါရှင်။
အထူးဒေသလေးမိုင်းလာတပ်ဖွဲ့နဲ့အထူးဒေသနဲ့ဝါတပ်ဖွဲ့တို့ရဲ့အစ်စ်မြင့်ကိုစလဲအဖွဲ့ဟာနိုင်ငံတော်အတိုင်ပင်ခံတော်အောင်ဆန်းစုကြည်နဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တို့နဲ့ပထမဆုံးအကြိမ်တွေ့ဆုံခဲ့ပါတယ်
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ PNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
။ခိုင်းနေစဒေတာကစူးစီးထုတ်လွှင့်ပေးနေတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုနားဆင်ခဲ့ရတာပါ။အခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီအထိအစီအစဉ်အစအဆုံးကိုအတန်လွှင့်ချိန်ပြီးပြီးချင်းည10နာရီကနေ17နာရီအထိလှိုင်းဒိုမီတာ32နဲ့50တို့ကနေနားဆင်နိုင်တယ်လို့မိုဘိုင်းတယ်လီဖုန်းတွေကနေပြီးတော့လည်းနောက်ဆုံးလွှင့်အစီအစဉ်ခေါင်းစဉ်ကနေနားဆင်နိုင်ကြပါတယ်။မနေ့ကတောက်ကြနေမနေ့6နာရီကနေ9နာရီအထိအစီအစဉ်တွေကိုတော့လှိုင်းဒိုမီတာ32 40 49တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ရှင်။ဒီကနေ့ညပဲအစီအစဉ်အဆုံးမတက်ခင်မှာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကကြေညာပေးပါမယ်ရှင်
။ Republican သမ္မတလောင်းဒေါ်နယ်ထရမ်ကသူ့ရဲ့မဲဆွယ်စည်းဝေးအဖွဲ့ဟာတိတ်ကိုညင်ညင်ညွတ်ညွတ်ရှိနေတယ်လို့ပြောလိုက်ပါတယ်။သူ့ရဲ့မဲဆွယ်စည်းဝေးအဖွဲ့နဲ့ Republican Party တို့မှာအခြေအနေတွေမတိမငိမ့်နဲ့မညီမညွတ်ဖြစ်နေတာကိုပြတဲ့အခြေလက္ခဏာတွေထွက်နေတဲ့ကြောင်းပါပဲ။သူကအဲ့လိုပြောတာပါ။ဒီနိုင်ငံလန်ဒန်မြို့လယ်ကောင်မှာဗိုလ်ထူးနေညပိုင်းကဆိုမလီယန်ွယ်ဘွားအမျိုးသားတူကဒါးနဲ့ထိုးတိုက်ခိုက်တာကြောင့်အမျိုးသမီးတူသေဆုံးပြီးလူ9ယောက်ဒဏ်ရာရခဲ့တဲ့ဖြစ်ရပ်ဟာအကြမ်းဖက်ဝါဒဆွဲလို့ရလို့ဆိုနိုင်တဲ့အစွန်းရောက်မှုကိုပြတဲ့တပ်တွေထောက်ထားတစုံတရာမတွေ့ရဘူးလို့လန်ဒန်မြို့တော်ရဲတပ်ဖွဲ့ကပြောပါတယ်။အဲဒီလူဟာစိတ်ဖောက်ပြန်ပြီးတော့လုသွားပုံရတယ်လို့ဆိုပါတယ်။တိုက်ခိုက်သူအသက်19နှစ်အရွယ်မျိုးသားကိုတော့လန်ဒန်တက္ကသိုလ်အနီးက Russell Square Bunker မှာဒါးလိုက်အောင်တိုးရလျက်စစ်ကျင်ဆက်ကိုတုံးပြီးရဲတပ်ဖွဲ့ကဖမ်းဆီးခဲ့ပါတယ်။ဘယ်သူဘဝဆိုတာတရားဝင်ထုတ်မပြောသေးတဲ့အဲဒီလူငယ်ကိုအနီးနားကစိတ်ယုံတစ်ခုမှရဲတပ်ဖွဲ့ကထိန်းသိမ်းထားပါတယ်။တူရကီနိုင်ငံမှာမောင်အမြင်ဖြစ်ခဲ့တဲ့ဆီယနာသိမ်းမှုကိုနောက်ွယ်ကကြိုးကန်စီစဉ်ခဲ့တယ်လို့ဆိုဆဲကန်ထားရတဲ့အမေရိကန်နိုင်ငံမှာနေထိုင်သူမွတ်စလင်ဘာသာရေးဆရာနဲ့အချိတ်ဆက်ရှိတယ်လို့တန်တရားရှိတဲ့စီးပွားရေးလုပ်ငန်းတွေကိုရှင်းပြမယ်လို့တူရကီသမ္မတရေဂျစ်တိုင်ယက်အာရိုဝန်ကအခိုင်အမာပြောလိုက်ပါတယ်။မလေးရှားလေကြောင်းလိုင်းလေခီးစဉ်အမှတ် MH17 ကိုပြတ်ကျအောင်လုပ်လိုက်တဲ့ဘဲသူကိုမဆိုတရားဥပဒေအရရေးယူမယ်လို့ယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုကပြောလိုက်ပါတယ်။မလေးရှားနိုင်ငံကိုဒီကနေ့ပထမဆုံးတရားဝင်ခီးစဉ်ဖြစ်ရောက်သွားချိန်မှာယူကရိန်းသမ္မတကအဲ့လိုပြောတာပါ။ပရိုက်ဒါဂျမုံငွေတဲ့ကဒေါ်လာသန်းပေါင်းများစွာကိုပါလက်စတိုင်းစစ်သွေးကြောအဖွဲ့ Hamas အဖွဲ့ကိုလမ်းကြောင်းပြောင်းပေးပို့ခဲ့တယ်ဆိုပြီးနိုင်ငံတကာအကူအညီပေးအဖွဲ့တစ်ဖွဲ့ကအကြီးတန်းတာဝန်ရှိသူတူကိုဆွဆွဲထားတယ်လို့အစ္စရေးပြည်ရင်းလုံခြုံရေးဌာနရှင်ဘက်ကဒီကနေ့ပြောပါတယ်ခင်ဗျာ
။ကြာသပတေးနေ့ညပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းညင်ညာပေးသွားတာပါ။ဒီညအစီအစဉ်ထုတ်လွှင့်ရေးမှုကကိုအောင်အောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Citric Franklin ဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာ bamis.voanews.com မှာလည်းနားဆင်နိုင်ကြပါတယ်ရှင်။မနေ့ကတောက်ကြနေမနေ့ပိုင်းအစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 40 49တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်။သောတာရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.